Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညညဖြစ်ပါစီဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American အတန်ကနေ2022ခုနှစ်ဇူလိုင်လ22ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ9.32 32နဲ့52တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အတန်လွှင့်နေပါပြီ။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံတွင်းကိုဗစ်ကူးစက်မှုတွေအကူအညီပေးနေတဲ့ပရိသတ်အဖွဲ့အစည်းတွေအခက်အခဲတွေနဲ့တွေ့လာနေရပါတယ်ဘလို့အခက်အခဲတွေပါလဲ
။အမကြီးတကြွရတဲ့အပိုင်းညီမလေးကျွန်တော်မှဆက်ခဲရှိရနိုင်လောင်းနေဒီ territory တွေများလာတဲ့ဆိုတော့သုတ်ပတ်မှာလည်းတယ်လာပြီးရင်တခါတည်းမီးရှို့လို့မရဘူးတန့်စီရတယ်ဒါအများကြီးသုတ်ပတ်ရောက်တာတော့
ပရိသတ်အကူအညီပေးနေသူတူဖြစ်တဲ့ဦးအောင်နိုင်ဝင်းပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင် NLD ပါတီဘိုလုံးမှုဆောင်ဦးဟန်တာမြင့်တဲ့ပါတီတာဝန်ရှိသူတွေရဲ့အကြမ်းအရေးအခြေအနေတခါမင်းတပ်မျိုးနဲ့ကလေးမျိုးတွေဘက်မှဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းပါဝင်ဒီရွှေလီရောက်အလုလက်ပဲမြန်မာတွေနေရပြန်ဖို့တရုတ်အာဏာပိုင်တွေအမိန့်ထုတ်လိုက်တဲ့အကြောင်းစတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုဝင်းမင်းတို့ရှင်းပြပေးမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံကလူခွင့်ရင်းနဲ့အမျိုးသမီးအရေးတက်ကြွလှရှားသူဒေါ်တင်းတင်းအောင်အပါအဝင်ခံလုံတဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးထိန်းသိမ်းခံထားရသူအလုံးကိုချက်ချင်းပြန်လည်ပေးဖို့ Amnesty International နိုင်ငံတကာလူချင်းချမ်းသာကွင်းအဖွဲ့ကြီးကဒီကနေ့တောင်းဆိုလိုက်ပါတယ်ဒေါ်တင်းတင်းအောင်ပေါ်တင်ထားတဲ့ဆွဲချက်တွေချက်ချင်းပြန်ရုပ်သိမ်းပြီးအများဆုံးပြန်လည်ပေးဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်၅ဦးကလည်းမေလ29ရက်နေ့မှာတောင်းဆိုထားကြသလိုတခြားနိုင်ငံတကာလူခွင့်ရင်းအဖွဲ့အစည်းတွေနဲ့တက်ကြွလှရှားသူတွေကပါတောင်းဆိုထားကြတာကြောင့်သူလူမျိုးရေးအတွက်တောင်းဆိုမှုတွေအရှိန်မြင့်လာနေတာဖြစ်ပါတယ်။မြစည်းမသတင်းဌာနကိုပူတွဲတည်ထောင်သူလည်းဖြစ်တဲ့ဒေါ်သစ်သင်းအောင်ဟာဧပြီလ၈ရက်နေ့ကရန်ကုန်မြို့မှာဖမ်းဆီးခံခဲ့ရပြီးတဲ့နောက်ရေဂျီအိုင်စစ်ကြောရေးစခန်းမှာထိန်းသိမ်းခံထားရတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့သူဘယ်မှာရှိနေလဲဆိုတာရှင်းရှင်းလင်းလင်းသိမထားရပါဘူး။လက်ရှိမှာတော့ဒေါ်သစ်သင်းအောင်ကိုပုံမှန်905ကကြီးအပြင်မတရားအသင်းပုံမှန်18နဲ့ပါထပ်တိုးတရားစွဲဆိုထားတယ်ဆိုတဲ့သတင်းတွေထွက်ထားပါတယ်။ဒါပေမဲ့သူ့ကိုဖမ်းထားတာနဲ့ပတ်သက်ပြီး၃လခွဲနှိပါကြာလာတဲ့အထိစစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးသလိုဘာပုံမှန်တွေနဲ့ဆွဲချက်တင်ထားတယ်ဆိုတာကိုလည်းတရားဝင်ထုတ်ပြန်တာမရှိသေးပါဘူးမြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းလိုက်တဲ့အပေါ်သူတို့ရဲ့ရပိုင်ခွင့်ဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်တွေနဲ့အညီကန့်ကွက်ဆန္ဒပြရင်းဒေါ်သင်းသိအောင်အပါအဝင်ထောင်ထဲချီတဲ့မြန်မာပြည်သူပြည်သားတွေဟာခံလုံတဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးထိန်းသိမ်းခံထားရတယ်လို့လူခွင့်ရေးအဖွဲ့တွေကပြစ်တင်ပြောဆိုကြတာပါ။နိုင်ငံရေးကျင်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ကဇူလိုင်လ27ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖမ်းဆီးထိန်းသိမ်းခံထားရသူ9323ဦးရှိပြီးသေဆုံးသူကတော့929ဦးရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာလက်တလော COVID-19 ရောဂါကူးစက်ပြန့်နှံ့နေတာဟာသတိပေးချက်အဆင့်၄ကိုရောက်လာပြီဖြစ်တာကြောင့်မြန်မာနိုင်ငံမှာရောက်နေကြတဲ့ဖိလစ်ပိုင်နိုင်ငံသားတွေအများဆုံးတိုင်းပြည်တွင်းကထွက်ခွာကြဖို့ဖိလစ်ပိုင်နိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်နှိုးဆော်ထားပါတယ်။မြန်မာနိုင်ငံအတွင်းမှာရှိနေကြတဲ့ဖိလစ်ပိုင်နိုင်ငံသားတွေရဲ့ဘေးကင်းလုံခြုံမှုအတွက်ရည်ရွယ်ပြီးသတိပေးချက်ကိုစိုးရင်ရတဲ့အဆင့်အထိမြင့်တင်သတ်မှတ်လိုက်တာဖြစ်ကြောင်းရန်ကုန်မြို့မှာရှိတဲ့ဖိလစ်ပိုင်တန်ယုံ Facebook စာမျက်နှာမှာလည်းရေးသားထားပါတယ်။မြန်မာနိုင်ငံမှာလူနာတွေကိုကုသပေးနိုင်စွာမရှိတော့တဲ့အခြေအနေကိုရောက်လို့နီးပြီးဖြစ်နေတာကြောင့်လာမယ့်သတင်းပတ်တွေအတွင်းမနာမကျန်းဖြစ်မဲ့ဖိလစ်ပိုင်နိုင်ငံသားတွေကိုကောက်မွန်တဲ့ကျန်းမာရေးဆောင်ရှောက်မှုပေးနိုင်မဲ့အခြေအနေမရှိဘူးလို့လည်းဖိလစ်ပိုင်တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုချိန်ထိတော့မြန်မာနိုင်ငံမှာရှိနေတဲ့ဖိလစ်ပိုင်နိုင်ငံသား55ဦးကပြည်တော်ပြန်ဖို့အတွက်သူတို့သဘောနဲ့သူတို့တန်ယုံမှာလာစီးရင်ပေးထားကြပြီးဖြစ်တာကြောင့်အဲ့ဒီလူတွေဟာဩဂုတ်လ5ရက်နေ့မှာပြန်ကြတော့မယ်လို့မြန်မာနိုင်ငံဆိုင်ရာဖိလစ်ပိုင်တာမတ်ကြီးအက်ဒရာဒိုကပူနန်ဂျူနီယာကအင်္ဂါနေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာလူကြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုနဲ့ညှဉ်းပန်းနှိပ်စက်ခံရသူတွေနဲ့အတူသွေးစည်ညီညွတ်စွာရပ်တည်ကြောင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နဲ့လွတ်လပ်စွာကိုးကွယ်မှုဆိုင်ရာမဟာမိတ်အဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လို့ရကိုကန့်ကွက်ကြောင်းလဲဒီအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်ကိုတော့အယ်ဗေးနီးယား၊ဩစတြေးလျ၊ကိုလံဘီယာ၊ခရိုအေးရှား၊ဒိန်းမတ်၊အက်စတိုးနီးယား၊ဂျော်ဂျီယာ၊ကိုဆိုဗို၊လစ်တူဝေးနီးယား Netherlands, Poland, Slovenia, America, Britain စတဲ့14နိုင်ငံကပူးတွဲလက်မှတ်ထိုးထုတ်ပြန်လိုက်ကြတာပါ လူခွင့်ရေးခုခံကာကွယ်သူတွေနဲ့ဘေးဒုက္ခရောက်နေကြသူတွေအပါအဝင်ဆရာနာသိမှုစန့်ကျင်ရေးလှုပ်ရှားသူတွေကိုကူညီထောက်ပံ့တဲ့နေရာမှာဘာသာရေးအသင်းအဖွဲ့တွေကအရေးပါတဲ့အခန့်ကဏ္ဍကပါဝင်ခဲ့တာကြောင့်စစ်တပ်ရဲ့လူမဆန်တဲ့ပြုမှုဆက်ဆံမှုတွေကိုခံခဲ့ကြရတယ်လို့ဆိုပါတယ်။တည်ဆုံသွားကြသူတွေကိုအမတ်ရနေသလိုမတရားသဖြင့်ဖမ်းဆီးခံထားရသူတွေကိုပြန်လွတ်ပေးဖို့တောင်းဆိုပါကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ပြည်ပခအတွင်းဘာသာရေးအဆောက်အဦတွေစေယုံနေကြောင်းနေနဲ့အရက်ဖက်အဆောက်အဦတွေကိုအကာအကွယ်ပေးရေးခရီးယန်ယဟန်အမတ်ကာဒီနယ်ချားစမောင်ဘိုကမကြတဲ့ခင်ကတောင်းဆိုထားတာကိုထောက်ခံကြောင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နဲ့လွတ်လပ်စွာကိုယ်ကျင်းမှုဆိုင်ရာမဟာမိတ်အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လွန်ကော်မျိုးကဖျားကြောင်းဘကိုးကကတ်ကျော်ဖုန်တော်ကြီးကြောင်းနဲ့စုလီကဗလီကြောင်းစတဲ့လူမှုအတိုင်းအဝန်းအတွက်အရေးပါတဲ့ကဏ္ဍမှာရှိနေတဲ့ဘာသာရေးအဆောက်အဦတွေပေါ်လှုပ်ဆောင်တဲ့အကြမ်းဖက်လှုပ်ရအလုံးကိုကန့်ကွက်ရှုံချကြောင်းလဲဒီကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 တိုက်ဖျက်ရေးမှာပါဝင်ဆောင်ရွက်ပေးနေတဲ့ဘာသာရေးအဖွဲ့အစည်းတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုချီးကျူးဂုဏ်ပြုပါကြောင်းလဲနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နဲ့လွတ်လပ်စွာကိုယ်ကျွယ်မှုဆိုင်ရာမဟာမိတ်အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းထိုမီတာ31 kHz 938ညဖိုင်းထိုမီတာ32 kHz 9390ညဖိုင်းထိုမီတာ51 kHz 5885တို့အပြင်စနေတိုင်းတွေမှာဖိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်ချက်တာရီနေညပိုင်း VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်အာရှနိုင်ငံတွေမှာ2020ပြည်နှစ်နဲ့နှိုင်းယှဉ်လိုက်ရင်ဒီနှစ်အတွင်းကိုဗစ်ကူးစက်မှုစံချိန်တင်မြင့်တက်လာနေတာဟာမှန်းထားသလောက်ကာကွယ်ဆေးထိုးမပေးနိုင်တာနဲ့ပိတ်ပင်ကန့်သတ်မှုတွေနေဆက်ဒေတာကိုထိ ंछ ုပ်တာတွေကအလုံးမဖြစ်လာဘူးလို့အစိုးရတွေမြင်လာတာကြောင့်ဖြစ်တယ်လို့ဒေတာရင်းလေ့လာသူတွေကသုံးသပ်ကြပါတယ်။အာရှဒေတာရင်းလေ့လာစောင့်ကြည့်နေသူတွေကကူးစက်မြန်ပြင်းထန်တဲ့ Delta မျိုးကွဲတဲ့ဟာအိန္ဒိယကနေလေကြောင်းသွားလာသူတွေကတဆင့်တခြားနိုင်ငံတချို့ကိုစရောက်ရှိပြန့်နှံ့ခဲ့တယ်လို့သုံးသပ်လိုက်ပါတယ်။အဲ့ဒီစပြန့်ချိန်ဟာအာရှဒေသအစိုးရတွေအနေနဲ့လည်းကိုဗစ် -19 ပိုးတွေ့သူတွေလရည်နဲ့ချီကျလာခဲ့တာမို့ခီးသွားထိ ंछ ုပ်မှုတွေတချို့နေရာတွေမှာစလျှော့ချလိုက်ကပြည်တွင်းခီးသွားမှုတွေပြန်တက်လာခြင်းနဲ့တိုက်ဆိုင်နေပြီးအခုလိုအတက်ကျန်းသွားရတာပါလို့ဆက်သုံးသပ်ထားပါတယ်။ထိုင်းနဲ့ထိုင်ဝမ်အစိုးရတွေအနေနဲ့လည်းကိုဗစ်အရင်သိမ်းမဖြစ်ခဲ့တာကြောင့်ကာကွယ်ဆေးထုတ်ဖို့မနစ်ကစဦးစားမပေးခဲ့ချိန်မှာအဖြစ်များခဲ့တဲ့အနောက်နိုင်ငံတွေမှာတော့ကာကွယ်ဆေးထိုးဦးစားပေးခဲ့ရကနေအခုအင်္ဂလန်မှာဆိုရင်89ရာခိုင်နှုန်းထိုးထားပြီးအမေရိကန်မှာလည်းအရွယ်ရောက်သူတိုင်းကာကွယ်ဆေးထိုးလို့ရနေပါပြီ။ဒါပေမဲ့အခုချိန်ထိကိုဗစ်အဖြစ်များလာနေတဲ့ထိုင်းနိုင်ငံမှာဆိုရင်လူဦးရေ900ရာခိုင်နှုန်းပဲကာကွယ်ဆေးအဖြစ်ထိုးရသေးပြီးပြီးခဲ့တဲ့တနင်္ဂနွေတွင်းကနေ့စဉ်ပိုးတွေ့သူသက်1000ကျော်စံချိန်တင်သွားခဲ့ပါတယ်။ထိုင်ဝမ်မှာလည်း3.5ရာခိုင်နှုန်းပဲအဖြစ်ထိုးရပါသေးတယ်ခင်ဗျာ။ကိုဗစ်မူလအစကိုဖော်ထုတ်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနောက်တစ်ခေါက်ထပ်လေ့လာစစ်ဆေးဖို့ရှိတာကိုတရုတ်ဘက်ကပယ်ချလိုက်ပါတယ်။ WHO အဖွဲ့ကြီးကအခုလိုထပ်လေ့လာစစ်ဆေးဖို့တရုတ်ဘက်ကပူးပေါင်းဆောင်ရည်ပြီးခဲ့တဲ့ဘက်ကပြောပြီးမှပဲတရုတ်ကျန်းမာရေးအဆင့်မြင့်အရာရှိကြီးဘက်ကမပူးပေါင်းနိုင်ဘူးလို့ပြန်ပြောလိုက်တာပါ။တရုတ်အမျိုးသားကျန်းမာရေးကော်မရှင်လက်ထောက်ကြီးကဇန်ယီရှင်းကအခုလိုဒုတိယအကြိမ်လေ့လာစစ်ဆေးဖို့အစီအစဉ်အတွက်အံ့ဩသွားမိတယ်တခွဲကန်းကနေပိုးလွတ်ထွက်ပြန့်နှံ့သွားတဲ့ဆိုတဲ့ theory ဟာလက်တွေ့မဖြစ်နိုင်တဲ့ကောလာဟာလသာဖြစ်တယ်လို့ဆိုလိုက်ပါတယ်။ဒါပေမဲ့ WHO ညွှန်ကြားရေးမှူး Tedros Adhanom Ghebreyesus ကတော့တရုတ်မှာအစာပိုင်းဖြစ်ခဲ့တဲ့အချက်လက်တွေမစုံသေးတာကြောင့်အရင်အလေးမပေးခဲ့တဲ့ဒီတခွဲကန်းလွတ်ထွက်နိုင်မှုကိုလုံးဝပယ်ထားဖို့မဖြစ်နိုင်သေးဘူးလို့ပြီးခဲ့တဲ့ကြက်သားပရိသတ်လိုက်15ရက်မှာပြောခဲ့ပါတယ်။ဒီပေါ်တရုတ်ကျန်းမာရေးလက်ထောက်ကြီးကဇန်ကတော့ဝူဟန်တခွဲကမှာလူတွေကိုတိုက်ရိုက်ကူးစက်နိုင်တဲ့ဗိုင်းရပ်စ်မရှိခဲ့ပါဘူးလို့ညင်လိုက်ပါတယ်ခင်ဗျ။ Israel ကုမ္ပဏီတစ်ခုကထုတ်တဲ့စစ်သုံးဆင် spyware ကိုသုံးပြီးကမ္ဘာတစ်ဝန်းကသတင်းတောက်အယောက်180ထဲမှနဲ့စောင့်ကြည့်ထောက်လန်းခံရတဲ့အပေါ်လူခွင့်ရေးနဲ့သတင်းလက်ခွင့်အဖွဲ့တွေကပြစ်တင်ဝေဖန်လိုက်ပါတယ်။ပြင်သစ်အခြေဆိုင် Forbidden Stories သတင်းတောက်အခွင့်အရေးဆိုင်ရာအဖွဲ့နဲ့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာခွင့်အဖွဲ့ AI တို့က Israel ပကိစ္စစောင့်ကြည့် software ကိုလေ့လာခဲ့ရမှာနိုင်ငံပေါင်း10ခုမှာသတင်းထောက်နဲ့တက်ကြွလို့ရှားသူတွေရဲ့ဖုန်းနဲ့ကင်မရာတွေတည်းအထိဒီနီးသုံးထုတ်ဖောက်ဝင်ရောက်ခဲ့တာတွေ့ပြီးအခုလိုတုံ့ပြန်လာတာပါ Israel Public Company NSO Group အနေနဲ့ ဒီပကေးဆက် software ကိုအစိုးရတွေကိုရောင်းချပေးခဲ့ရမှာတချို့အစိုးရတွေကသတင်းထုတ်တွေလူခွင့်ရေးတက်ကြလို့ရှားသူတွေနဲ့အစိုးရခေါင်းဆောင်တချို့ကပါပြစ်မှတ်ထားလာကြောင်းအခုနိုင်ငံတကာလေ့လာမှုမှာတွေ့ရှိလိုက်တာပါအခုလိုပြစ်မှတ်ထားစောင့်ကြည့်ခံရတဲ့စီးရင်ထဲမှာပါသွားတဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကဒီပေါ်စုံစမ်းစစ်ဆေးမှုထားလို့တောင်းဆိုလိုက်ချိန်မှာအစ္စရေးဘက်ကလည်းဒီအတွက်အထူးစုံစမ်းစစ်ဆေးရေးဖွဲ့ Task Force ဖွဲ့ဖို့ပြင်နေပါတယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာအိုလံပစ်အားစားပြိုင်ပွဲဖွံ့ဖွဲအခမ်းအနားကျင်းပဖို့တည့်ရလို့မှာပဲဖွံ့ဖွဲကော်မတီအကြီးအကဲကိုယာရုကထုတ်လိုက်ပါတယ်တိုကီယိုအိုလံပစ်ပွဲညွှန်ကြားရေးမှူးကန်ထာရိုကိုဘာယာရှိကိုအရင်နောက်ပြောင်ခဲ့တဲ့စကရက်ကြမ်းမှုကြောင့်ယာရုကနေထုတ်ပယ်လိုက်ရတာလို့ပွဲစီစဉ်ကျင်းပရေးကော်မတီကဒီနေ့ကြေညာလိုက်ပါတယ်ပွဲစီစဉ်ကျင်းပရေးကော်မတီဥက္ကဋ္ဌဆီကိုဟာရှီမိုတိုကဖွံ့ဖွဲညွှန်ကြားရေးမှူးကိုဘာယာရှိအနေနဲ့1988တုန်းကသူ့ရဲ့ဟာတာပွဲတစ်ခုမှာကျူးတွေကိုနှိပ်စက်တဲ့ဟိုလိုကော့စခန်းအကြောင်းနောက်ပြောင်တဲ့စကရက်သုံးခဲ့တာကြောင့်အခုလိုထုတ်လိုက်ရတာလို့ရှင်းပြပါတယ်။ကိုဘာယာရှိအနေနဲ့အဲ့ဒီရုပ်တံဖျော်ယူပွဲမှာဟိုလိုကော့လို့လုပ်ကြည့်စို့လို့သုံးလုံးပြီးနောက်ပြောင်ပြောဆိုခဲ့ဖို့ကြောင့်ဆွဆွဲခံထားရပါတယ်။အခုလိုဖွံ့ဖွဲကြီးနဲ့တရက်ကပ်ပြီးမှထုတ်လိုက်ရတာကြောင့်တိုကျိုရောက်လာပြီးသူတွေအဆင်မပြေမှုတွေရှိလာနိုင်တာအတွက်လည်းကြိုတောင်းပန်ပါတယ်လို့ပွဲစီစဉ်ရေးဥက္ကဋ္ဌဟာရှိမိုတိုကဆက်ပြောခဲ့ပါတယ်။ဒီနေ့ရွှေ့ခဲ့ရတဲ့ဒီ2020အိုလံပစ်အားကစားဖွံ့ဖွဲကိုတက်ဖို့အမေရိကန်သမ္မတကတော့ဂျေးလ်ပိုက်တဲ့ဦးဆောင်တဲ့တနမန်ကုစလေဖွဲ့လေဂျပန်ကိုရောက်လာပြီးဂျပန်နိုင်ငံသားရေးဝန်ကြီးကကျေးဇူးပေးပါတယ်ခင်ဗျ Direct from Washington The Voice
of America VOA နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာဖြစ်ပါတယ်အခုဆက်ပြီးတော့ COVID သတင်းကိုဆက်ပြီးတော့ကြီးညာပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းဟာအချိန်ရော့မသွားသေးပဲရောဂါပိုးကူးစက်မှုနဲ့သေဆုံးမှုနှုန်းဟာများပြားနေစေဖြစ်ပါတယ်ကျန်းမာရေးနဲ့အကူအညီဌာနကဒီနေ့၈နာရီထုတ်ပြန်တဲ့ကြီးညာချက်မှာတော့လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 18,523 ခုကိုစမ်းသပ်စစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 6,800 ယောက်ကိုတွေ့ရှိခဲ့ကြောင်းဖော်ပြထားပါတယ်ဒါပြန်လုံခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူအရေအတွက်ဟာ319ရှိတယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိမြန်မာနိုင်ငံမှာ variant of concern VOC 3မျိုးဖြစ်တဲ့ alpha beta delta အပြင် variant of interest ထဲမှာ2မျိုးဖြစ်တဲ့ kappa စုစုပေါင်း4မျိုးတွေ့ရှိထားကြောင်းဘိုကူးဆက်ရောဂါတိုက်ဖျက်ရေးဌာနကြေညာမှုဒေါက်ခင်ခင်ကြီးကသူ့မရဲ့ Facebook မှာလည်းရေးသားထားပါတယ်။ COVID ကာကွယ်ရေးအတွက်ဆက်လက်ထိန်းချုပ်ဟန်တားနိုင်ရေးအတွက်ဆိုပြီးတော့သာသင်ကျောင်းတွေကိုဇူလိုင်လ26ရက်နေ့ကနေဩဂတ်လ10ရက်နေ့အထိနှစ်ပတ်တာယာယီဆက်ပြီးတော့ပိတ်ထားမယ်လို့လည်းဒေါက်ခင်ခင်ကြီးကပြောပါတယ်။အခုလိုယောဂါပိုးကူးစက်သေဆုံးသူတွေနိုင်ငံတဝန်းကမြို့နယ်အတော်များများမှာဖြစ်ပေါ်နေတာကြောင့် stay at home မလိုအပ်ပဲနေရင်ကနေအပြင်မထွက်ကြဖို့အမိန့်ထုတ်ပြန်ထားတဲ့ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းလဲ60ဝန်းကျင်ရှိလာပြီဖြစ်ပါတယ်ခင်ဗျာ။အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့နိုင်ငံတော်ကဒီ COVID-19 ရောဂါကူးစက်မှုအခြေအနေသတင်းကိုပြောပြခြင်းပါတယ်။ COVID တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလူနာတွေအတွက်အောက်ဆီဂျင်အရေးပေါ်လိုအပ်ချက်နဲ့သေဆုံးသူတွေကိုအလင်းမီမိသကြိုပေးနိုင်ဖို့ပရိဒအဖွဲ့တွေကူညီဆောင်ရွက်ပေးနေပေမဲ့အခက်အခဲတွေရှိနေပါတယ်။ဒီအခက်အခဲတွေကိုသူတို့ဘယ်လိုရင်ဆိုင်ကျော်ဖြတ်နေရပါသလဲ။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မခွန်ကျူပြောပြပေးမှာဖြစ်ပါလေဗျာ
။ကိုဗစ်ကရောဂါတတိယလိုင်းကိုခက်ခက်ခဲခဲရင်ဆိုင်နေရတဲ့အချိန်လူနာတွေအတွက်အဓိကလိုအပ်ချက်ဖြစ်တဲ့အောက်ဆီဂျင်အလုံလောက်ရနိုင်ဖို့အားနည်းနေတယ်လို့ပရဟိတဆောင်ရွက်ပေးနေသူတွေကပြောပါတယ်။လူမှုကူညီရေးပရဟိတအဖွဲ့တွေအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာတောင်အောက်ဆီဂျင်အလုံလောက်ရနိုင်ဖို့ခက်ခဲနေတာကြောင့်တခြားမြို့တွေအထိသွားရောက်ဖြစ်တည်နေရပါတယ်။တနင်္လာရီတိုင်းမြင်းမြုံမှာရှိတဲ့ဆက်ယုံတွေစီအောက်ဆီဂျင်အိုးကြီးတွေပို့ထားပြီးရောက်လာတာနဲ့အမှန်တကယ်လိုနေသူတွေအတွက်အခမဲ့ဖြစ်ပေးသွားမယ်လို့ရွှေတန်လင်းနာရီကူညီမှုအသင်းဥက္ကဋ္ဌဦးအောင်နိုင်ဝင်းကပြောပါတယ်
။ဒီတတိယလိုင်းမှာကျတော့ဆက်ယုံတွေမှာလည်းဟိုနောက်ဆုံးပြောရမယ်ဆိုရင်ဒီလူနာကိုတိုင်းတော်အိုးပိုက်ပြီးတန်းစီပြီးတော့ယူရတဲ့အနေအထားမျိုးဆိုတော့ကူးစက်နှုံးတွေကအဲဒီမှာထိန်းနိုင်ဖို့ကတအားခက်ခဲသွားတယ်လက်ရှိဖြစ်နေတဲ့အခြေအနေကပြောမယ်ဆိုရင်လည်းအောက်ဆီဂျင်ပြဿနာကြောင့်သေဆုံးနှုန်းကတော်တော်များတယ်ကျွန်တော်တို့အတင်းဆိုရင်တနည်းကိုကျွန်တော်80နဲ့80ကျားကိုကျွန်တော်တို့ပယ်ပေးနေတယ်အိမ်ဒီမှာမပုတ်သွားအောင်လို့တော့နိုင်ဆက်နိုင်ဆုံးလိုက်ပြီးတော့ပုံမီပေးနေတယ်ပေါ့
လက်ရှိအချိန်မှာပရဟိတအဖွဲ့တွေပူးပေါင်းချိတ်ဆက်ပြီးလူနာတွေအတွက်အောက်ဆီဂျင်လိုအပ်ချက်တွေကိုဆောင်ရွက်ပေးနေတာပါဒါပေမဲ့လည်းကာယောဂါတတရားလိုက်မှာရန်ကုန်တိုင်းအတွင်းနေစဉ်သေဆုံးသူဦးရေ1000ဝန်းကျင်ရှိနေတယ်လို့ပရဟိတလုပ်သားတွေကပြောပါတယ်အ Eritema, Gobi a debut Luna Bawin, Yoga, Shimishi, a team of Punaimele, Yoga, Tandiane, Oxygen Lu Abbey, Tisongaya Durele, and Miazon Bawinello, Guni Beni Red Durega Piovale. Nizin Tisong no Samadam Nidanello, along we go, Garzile ne Bambi Tayare, Chiniti, Pinivare, Dika Kerrigo, Balu Pishin, I'm less or an epatalo, Guni Beni to the Upite, Uamai Winga.
นายเสจิวาเรไปนี่มาเลยจรงมาเสร็จแค่ชื่ออ่ะนายลองนี่ดีเทบอรีนี่
ကျွန်တော်ပြောပြနိုင်မှုဆိုတာတန်နိုင်လုံးကျက်ပေါ်ရင်းများလာလို့မြို့တချို့ဆက်မနိုင်တော့ဘူးဆိုရင်လွတ်တဲ့စင်းနိုင်ပေါ့ခင်မင်းတို့ဒီကြီးစုရေဝေးတို့ဒါဒီလိုနေရာတွေမှာလွတ်တဲ့မြေနေရာတွေမှာပဲပိုးတွေနဲ့ကျင်းတဲ့တူးပြီးတော့ဒါတွေကိုအများဆုံးမြှုပ်ပေးနိုင်မယ်ကျွန်တော်ဒီရောဂါတွေလည်းပြန်ပွားမှုနှုံအားနည်းသွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်မိတယ်ပေါ့နော်အတီးပြူ ပေးနိုင်ဖို့နဲ့တည်ထောင်ထားနိုင်မဲ့စင်တာတွေကိုလည်းတိုးချဲ့ထားပါတယ်။ကယောဂတတိယလိုင်းမှာအခက်ခဲတွေကြားတဲ့ကနေလူနာတွေရဲ့လိုအပ်ချက်ကိုဝိုင်းဝန်းပူပေါင်းဆောင်ရွက်ပေးနေတာမှာမြေပြင်မှာချိတ်ဆက်မှုအကောင်းရင်ကောင်းသလိုသေဆုံးနှုံးကျဆင်းနိုင်တယ်လို့ကူညီပေးနေသူတဦးဖြစ်တဲ့ကိုမင်းနိုင်စိုးကသူ့ရဲ့အတွေ့အကြုံကိုပြောပါတယ
်။ဟိုကျွန်တော်ကလေးမျိုးဆိုတော့စိတ်ရဟုံးလို့ပြောလို့ရှိမယ်အတူကအိမ်မှာမလေးအောက်ဆီဂျင်စာထွက်ကြရတာလေကျွန်တော်ပြီးပန်းချင်းပိုင်းကိုမလုံနိုင်တော့ဘဲနဲ့ရောက်လာရင်ဒီကောက်နဲ့ခံကြရမှာအဲ့လိုမခံဘူးဆိုလို့ရှိရင်လေအိမ်နဲ့တအိမ်လို့တရားကွက်နဲ့တရားကွက်တို့လူငယ်ကြီးတို့အဲ့လိုမျိုးကြီးလေစုပြီးချိတ်ဆက်ထားကြဖို့လိုမယ်လို့အောက်ဆီဂျင်ဆိုလို့ရှိရင်လေတရားကွက်ကိုဘယ်လောက်အိုးကြီးစုထားတာလို့အဲ့လိုမျိုးကြီးလေအဲ့ဒါကအရင်ကြီးကြီးရတယ်အဲ့ဒါနဲ့တုံ့ပြန်မှာပဲကျွန်တော်တို့တုံ့ပြန်အဲ့လိုတုံ့ပြန်တဲ့လူတွေကအပြစ်ဆုံးနေတယ်ကျွန်တော်ကလေးမျိုးမှာအော်ဒီကကြားမယူဝန်တန်းနဲ့ဖြစ်တဲ့လူနာနဲ့တွေ့ပေးဖို့အတွက်လမ်းကြောင်းကျွန်တော်ကရှာပေးရဒီကွက်ထဲမှာရှိတဲ့လူငယ်တွေကပေါ့နော်အခုချိန်ချင်းထားလိုက်တဲ့ခါကျတော့လူနာဆယ်ယောက်ကိုပုံထားပေးလို့ရှိရင်ကျမယူဝန်ထမ်းတတိယဆိုင်နေတဲ့တော့ကုနိုင်တယ်လေ
ကာယောဂတတိယလိုင်းမှာယောဂကုသခံရသူနဲ့သေဆုံးသူတစ်နေ့ထက်တစ်နေ့တိုးလာနေပြီးကျမယူနဲ့အာကစားဝန်ကြီးဌာနရဲ့ဗုဒ္ဓဟူးနေ့ညအထိထုတ်ပြန်ကြအရကာယောဂအတီးပြုလူနာဥယေဟာ 24,600 ကျော်နဲ့သေဆုံးသူ 9,800 ကျော်အထိရှိလာပါပြီကုသသူနဲ့သေဆုံးသူအရေအတွက်ဟာလက်တွေ့မှာဒိဋ္ဌမကများနိုင်တယ်လို့ကျမ်းမာရေးတာဝန်ရှိသူတွေနဲ့ပရာဟိတအဖွဲ့တွေကပြောထားပါတယ်ရှင
်။ရန်ကုန်မြို့အင်းစိတ်တော်မှာအကျဉ်းချခံရတဲ့
မတ်ခွန်ကြီးပြောပြသွားတာပါ။အခုတခါတော့ဖန်စီခံထားတဲ့ NLD ပါတီဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးဟန်သာမြင့်နဲ့ပါတီဝင်တို့ကိုဗစ်ကူးစက်ခံရတဲ့အခြေအနေကိုပြောပြခြင်းပါတယ်။ကိုဗစ်ကူးစက်ခံထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘိုကလုံးမှုဆောင်အဖွဲ့ဝင်ဦးဟန်သာမြင့်ရဲ့အကြမ်းအရေးအခြေအနေစိုးရိမ်နေရတယ်လို့သူ့ရဲ့အကျိုးဆောင်ရှေ့နေကပြောပါတယ် NLD ဥပဒေအကြံပေးတူဖြစ်သူဦးကျော်ဟိုလည်းကိုဗစ်ကူးစက်ခံရပြီးတော့ရန်ကုန်စေယုံကြီးမှာပဲရောက်နေပါပြီဒီအခြေအနေတွေကိုစူးစီးပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးမှာဖြစ်ပါတယ်ဗျာ
ရန်ကုန်မြို့အင်းစိတ်တော်မှာအကျဉ်းချခံထားရတဲ့ NLD ဘိုကော်မတီဝင်ဦးဟန်သာမြင့်ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်း NLD ဥပဒေအကြံပေးဦးကျော်ဟိုကျောင်းသားကောင်းဆောင်ကိုမင်းသွေးတို့ဟာတောင်ထဲမှာကိုဗစ်ကူးစက်ခံထားသူတွေကတချို့ဖြစ်ပါတယ်။ဦးဟန်သာမြင့်ကလက်ရှိမှာရန်ကုန်ဆေးရုံကြီးအထူးကုသဆောင်မှာကုသမှုခံယူနေပြီးလက်ထိပ်ဖြုတ်ပေးလိုက်ပြီးမှအောက်ဆီဂျင်ပြန်တက်အောင်လုပ်နိုင်ခဲ့တယ်လို့သူ့ရဲ့ရှေ့နေဖြစ်သူဦးကြည်ဝင်းက VOA ကိုပြောပါတယ်။အင
်းမနက်ကတော့မေးထားတော့အောက်ဆီဂျင်ကတော့90အောက်ကျနေတယ်ပေါ့။ဝန်လေဒီဝန်သွားတဲ့ဥစ္စာတော့ကျသွားပြီတဲ့။ပရက်ရှာလည်းကျတယ်တဲ့။ကျတော့ပရက်ရှာကျတော့ဒစိုင်းကြီးပဲတော့တော့ဒစိုင်းကြီးပဲပြတ်တက်တယ်တဲ့။ပရက်ရှာပြတ်တက်တယ်တဲ့။အဲပထမတော့လက်ထိတ်ခတ်ထားတာ။လက်ထိတ်ခတ်ထားတာဒီဟိုပြောတော့အခုလက်ထိတ်ကတော့ဖြုတ်လိုက်တော့ဟိုဝင်ရမှောက်လို့ကျတော့အောက်ဆီဂျင်ပြန်ပြန်တက်တာပေါ့။ဝင်ရမှောက်ပြီးတော့လုတ်ပြီးမှတက်တယ်ဟုတ်။လုံးဝကတော့အဲ့လိုအခြေအနေရှိတယ်။အခုညနေတော့မမီးရသေးဘူး။မနေ့က10နာရီကျော်က
ဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာပဲ NLD ဘိုးကော်မတီတူဦးဖြစ်သူဦးဟန်သာမြင့်ကိုဖမ်းဆီးခဲ့တာပါအာဏာသိမ်းတဲ့နေ့ကလေးကဖမ်းခံရတာဖြစ်ပေမဲ့ CRPH ကိုထောက်ခံကြောင်းဖေဖော်ဝါရီလ၁ရက်နောက်ပိုင်းမှာထုတ်ပြန်ခဲ့တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့ ဒီချင်းလောက်တာသိထားရပြီကျွန်တော်အခြေအနေအသေးစိတ်ကိုမသိရသေးဘူးလို့သူမကပြောပါတယ်ပြီးကြရရပိုင်အတွင်းကကွယ်လွန်သွားသူအန်အယ်ဒီထိပ်ပိုင်ခေါင်းဆောင်တူဖြစ်တဲ့ဦးညံဝင်းနဲ့အတူနေခဲ့တဲ့ ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းစီမှာလဲကိုဗစ်ပိုးတွေ့ရှိတာလေလို့ဒေါ်စမလာညွန့်ကပြောပါရယ်ဦးညံဝင်းကထောင်ထဲမှာရှိနေစဉ်ကိုဗစ်ကူးစက်ခံရပြီဇူလိုင်20ရက်မနက်9:00ကျော်ကရန်ကုန်စေးဦးကြီးမှာကွယ်လွန်ခဲ့တာပါသူ့စာပနာကိုတော့ဇူလိုင်20ရက်ရန်ကုန်မြို့အနောက်ပိုင်းလှိုင်သာမြို့နယ်ကထိုင်မြင့်တုတ်သက်မှာကြိုခဲ့တယ်လို့သူ့ရဲ့ရှေ့နေတော်စမလာညွန့်ကပြောပါရယ်
ตัวบีเนี่ยนะเราปัดตรงบ้านเราเสียเลยแต่ตัวยังก็ทุกข์ตรงมาอีกอย่างเราดาวน์ชาร์จเราทุกชิ้นนี่เราจะตีกันไม่ใช่ตีกันไม่ยากมาเพราะอะไรมาทีนี้เนี่ยมีอยู่ปุ๊บเนี่ยวันนั้นเราจะดีเอเดนมาเลยเช่นนี้เช่นนี้สมมติว่าเราเบลล์อะไรอยู่เลยจ้าเลยวันนั้นเราจะว่าที่ด้านด้วยนี่เนี่ยเราใส่กูเลยที่เราอุ้ยเยอะขนาดชิ้นใหญ่ตัวนี้ก็ปูสู้เลยวันนั้นปูมีเราใส่กูอะไรเราจะว่าการที่ โมเมนต์นั้นเป็นแบบนี้ดีตุ้งทางงานไปเราไปเดี๋ยวนะอุ้มมาดีซีซีพีอาร์มีความเป็นเรื่องเล็กๆส่วนนั้นก็สนามชิวต์อันนี้ก็เป็นเรื่องในการที่เราส่วนนั้นเกี่ยวกับพี่เนี่ยส่วนนั้นที่มาตุ้งเรียนจุดนี้จ้าส่วนเดียวที่อากูเนี่ยอากูจ้าเราส่วนทุกการอะไรที่กูเป็นการรับส่วนเนี่ยการที่เราไปด้านด้วยนี่เนี่ยผมวิ่งเสียดูอะไรการที่เดี๋ยวนั้นส่วนยังเนี่ยเราไม่ทราบเลยที่นี่มาตุ้งพักที่เนี่ยส่วนเราไม่ได้อะไรแต่ผมวิ่งเสียดูอะไร
กูฟิกก็ยอมกับทิ้งชั่ววุ้นสูบีปีกเรียบปากก็สั่งลงเอ็นซีอินจันทองเรียกยาอีอัตุเตียยงลีมาอันมูดีสิสเนียร์เราอยากยิ่งใส่หน้าว่าเซลล์ช่วยกงสีปากกาโรสไลน์นั้นเสียเนี่ยที่กูฟิกกูเสกขยันบินเอาจันทองไล่เซลล์เสียดูเตียงอาเซนเอวสั่งแล้วกูต้องมุขยุ่งเซเนียชิวสูบีที่ส่งนึกอารมณ์มีด้านที่มุ่งสีพ่อจูปาร์ตี้ที่เป็นกงส่งอุ้งยังเวียนป่าวเองชาวอุ้งสีเรลูปีกเรียบปากก็ทุบยันเอาไว้กันนะ ก็มีดูพี่ๆตัวพี่บาร์เอ้กูดูข่าวที่มีมาในเรื่องชวนลิมิวกับเชนีฮิโก้พี่ๆไปจมาร์เอ้กูไปยอกกับจังที่อยู่ในงานชวนลิมิวกับซีวายลงงานอารมณ์เจ็ดเดือนในวิดีโอเล่าเสียงเล่าตัวมาเรื่อยลุงบัวเชนีตอนนี้เจ็ดเดือนหลังนี้เรื่องชวนลิมิวในงานจังตาคุณยี่ปีนี้สิมันคังวิสันต์จะกับบุรุษในมาดูเรื่องทุบยามาร์เอ้แต่จังกูไปก็ยอกกับกาลามาเล่าเรื่องไม่เพียงเรื่องมีมาในงานตาดีมีมีเนี่ยกูพี่นายบี
ในทางเว็บมิชชี่เว็บมิชชี่เป็นสับบินเนี่ยส่วนนับปีนี้นั้นเป็นตัวเมลูชวนลิมิวน่าไปนี่ก็ทุบยันไล่ไปเลยชวนลิมิวยังคบเป็นเช่นเช่นนี้นะปัตตาบีร์ยังงงอ่ะลาเรตเรียงกูกูยังยังเปรียบไปแบบเปรียบไปแล้วเดี๋ยวในงานชวนลิมิวมาสีวายลงงานหน่วยยัดแดนนี่ละป่าวเองเชิดจ้าเนี่ยมิชชี่เดปงมันเว้นเว้นมิชชี่เดมีมาในงานดาริโกปีนี้นั้นเป็นตัวบุเนตัวละกันแต่เด็กกาลามาเอ็มบีมันทว่าจ้าบุสาเรชั่วตรงจ้ากู ช่วยลิมิวตาวันสีดูเลยก็ทบยันไรด้วยบ้างถ้าว่ากูไปกับวัยนี้แล้วจะคุยในเนี่ยเดี๋ยวอาณาบ้านนี้แบบก็เล่าสาวน่าพี่บีร์ล่ะแล้วชิมาเลยก็ยอกกันจ้าช่วยลิมิวกับเจ้าหมายเนี่ยสีวัยนักขุนลงมาเส้นข้อมูลเรื่องชินีบาร์เลยที่เชนีรู้จักมีมาในงานด่าเรื่องข้าตัวจ้าเรื่องช่วยลิมิวเชื่อใจจินานุ้ยทวีประหิตาพ่อเอกตาอุตันทวนังกับเจ้าบาร์เลยคุณตัวนี้เราต้องช่วยด้วยกันเป็นยังไงสีวัย ต้องเจ็บชีวิตเราต้องช็อตเราเชื่อเราไม่รู้ว่าอะไรมุ่ยที่เราทำอะไรเดี๋ยวตาจะเดือดข้อมีอะไรเงี้ยนายเชื่อเราพี่มาส่วนนู้นกูเชื่อนู้นกูทราบว่ามีสิ่งนู้นเปลี่ยนอารมณ์ยิ่งนานเด็กเราฟังมีเสียงคุยมากูกำลังยิ่งตาตื่นเสียงนะตาบอกเป็นเปลี่ยนกูอารมณ์เดี๋ยวปีเดียวในทางเว้ยเท่าท่าเชื่อเรามาเว้ยไม่ใช่เราไม่ใช่เบสับปีในนายบุ๋มมาพี่นายเจ้าช่วยลิมิวกับกูจะมีเว้ยกับเจ้าว่าเลย
ဒီနေ့လည်းကျွန်တော်တို့ရက်ွက်ကလုံခြုံရေးတွေပေါ်မှာသိရှင်းနေလာတယ်။လာပြီးတော့မှအခုကမှပြည်ကိုပြင်ကျင်တဲ့လူတွေကစီးရင်ပြေးလို့ရတယ်ပေါ့ဗျာ။စီးရင်ပြေးရမယ်။စီးရင်ပြေးထားတဲ့လူကိုခုမှလက်ပြန်ဆလို့ရှင်ပြန်ပို့ခင်းမယ်။တကယ်လို့မပြန်ချင်ဘူးဆိုလို့ရှိရင်ရှေ့ဆက်ပြီးဒီမှာကြံခဲ့တဲ့လူတွေကလော်ရောင်းမဖို့မရှိဘူးမှာပြည်ကိုပြန်လို့မရဘူးပေါ့နော်။သူတို့အနေနဲ့နောက်ဆက်တခါဆက်မပို့ပြေးတော့ဘူးပေါ့။အများပြန်ခဲ့တယ်ညာရင်လည်းကျွန်တော်တို့ပြန်ရမှာပေါ့။လော်ရောင်းအချက်အများတော့လက်ထက်ကလည်းပထမတိတ်ပြီးတော့မှမရှိတော့ဘူး။
ဧပြီလတုန်းကရွှေလီနဲ့ကျေကောင်မြို့နယ်နှစ်ခုလုံးကိုတလနီးပါးလော့ဒ်ဒေါင်းချခဲ့ပါတယ်။အခုဇူလိုင်လထဲမှာထပ်ပြီးလုပ်တဲ့လော့ဒ်ဒေါင်းကိုတော့တရုတ်ဘက်ကပုံပြီးတင်းတင်းကြပ်ကြပ်ကင်တွယ်နေတယ်လို့ကျေကောင်မြို့ကမြန်မာနိုင်ငံသားတဦးကပြောပါတယ
်။အခုဒီလိုဆိုရင်လည်းပေါ်ထမှာကူးပြောင်းမှလို့ပြန်လုပ်တယ်ပေါ့။တဖြည်းဖြည်းနဲ့ကူးပြီးခိုင်းတာပေါ့လေ။သူတို့လူသမားနဲ့အနေနဲ့ပေါ့။တိုက်အကြီးကြီးဆိုရင်သူတို့အဖေကလာတော့လည်းကူးပြီးလုပ်ကြတာရှိတယ်။အဲ့ဒါကြီးလည်းလည်းကြည့်တော့မှသူကရေကားနဲ့လောက်တာဒီမှာစီးပြီးတယ်ဟောခန်းစီတယ်ဘာလို့လဲဆိုတော့ပြုတ်တယ်ပေါ့
။မြန်မာနဲ့နေဆက်တရုတ်မျိုးတွေမှာကုန်ထုတ်လုပ်ငန်းနဲ့တခြားစီးပွားရေးလုပ်ငန်းတွေရပ်တန့်နေပြီးကိုဗစ်ရောဂါပြင်းထန်နေချိန်အိမ်အပြင်မထွက်ရတဲ့ကာလကလည်းကြာရှည်နိုင်တယ်လို့အများကခန့်မှန်းထားတာပါမြန်မာပြည်မှာကိုဗစ်ကူးစက်မှုတွေများနေတာကြောင့်လည်းတစ်နှစ်ကိုကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာတန်း4000ကျော်ရှိတဲ့နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးအားလုံးကိုလည်းတရုတ်ဘက်ကရပ်ထားပါတယ်ရွှေလီမြို့ကာယောဂါကာဝယ်ထိန်းချုပ်ရေးလုပ်ငန်းဦးစီးဌာနကတော့ရွှေလီမှာအသွားအလာကန့်သတ်မှုတွေဆက်လုပ်ထားမယ်လို့မနေ့ကထုတ်ပြန်တဲ့ညင်ညာချက်ထဲမှာရေးသားထားပါတယ်ဒီတော့တွင်ကိုသဘောနဲ့ကိုနေရပြန်ခြင်းနဲ့မြန်မာနိုင်ငံသားတွေအနေနဲ့လည်းတက်ဆိုင်ရာစီရင်စုရဲစခန်းနဲ့ကြေးရွာအုပ်ချုပ်မှုတာဝန်ခံတွေကိုအကြောင်းကြားပြီးပြန်နိုင်တယ်လို့တရုတ်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုငင်းညာပြောပြတော့တာပါအခုတခါတော့မင်းတပ်နဲ့ကလေးမျိုးဘက်ကတိုက်ပွဲတွေအကြောင်းကိုပြောပြကြပါတယ်ချင်းပြည်နယ်မင်းတပ်မျိုးနဲ့သခိုင်းတိုင်းကလေးမျိုးတွေမှာဒေသခံကာကွယ်ရေးဖွဲ့တွေနဲ့စစ်တပ်ကြားမှာတိုက်ပွဲတွေဖြစ်ပွားနေသေးဖြစ်ပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဒီတုကာဝေးရေးဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့ကြားစစ်ရေးပဋိပက္ခရှိနေတဲ့မင်းနတ်မြို့နယ်မှာဒီမနေ့မှလည်းတိုက်ပွဲဖြစ်ပွားခဲ့ပြီးသခိုင်းတိုင်းကလေးမျိုးမှာတော့မနေ့ညပိုင်းမှာပြစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်ချင်းမြင့်နယ်မင်းတပ်မြို့နယ်တွင်းမှာဒေသခံကာကွယ်ရေး CDF ဖွဲ့နဲ့စစ်သားကြားဒီနေ့မနေ့ပိုင်းမှာဒူရီယာနေဖြင့်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မင်းတပ်ကာကွယ်ရေးဖွဲ့ခေါင်းဆောင်သူဖြစ်သူဆလိုင်းတူမီကပြောပါတယ်
ဒီကမှာတိုက်ပွဲကဖြစ်တဲ့ဒီလေရှောင်းတာအချိုးနာလေးပါလို့ရှောင်းတာချင်းပြည်နယ်ဒီမကွေးတိုင်းချီလေးနယ်တောက်ထူကြပေါ့ချင်းချင်းတို့ရနာမှာရှင်းနိုင်ကျိုးတို့ခလောက်မှာဖြစ်တယ်နေ့နဲ့တိုင်းမှာခဏနာတယ်တဲ့နိုင်တစ်ချက်လို့သူ့ပြန်ချတယ်ချင်းခိုင်းမှုကတော့တပ်ဖက်ကကြားတဲ့ဟာရှိတယ်တဲ့
မနေ့ကဇူလိုင်20ရက်နေ့ကစပြီးမင်းတပ်ဒေသကာကွယ်ရေး CDF ဖွဲ့နဲ့စစ်တပ်ကြားယာယီအပြစ်ခတ်ရစဲရေးပြက်ပြဲပြီးတိုက်ပွဲပြန်လည်ဖြစ်ခဲ့တာပါတိုက်ပွဲဖြစ်ခဲ့တဲ့မင်းတပ်မြို့နယ်ရှေးအောင်သာကျေးရွာသားတွေဟာနန်နမိတ်ချင်းထိစပ်နေတဲ့မကွေးတန်းကြောက်ထူးမြို့နယ်ထိချမ်းမြို့နယ်ဘက်မှာတင်းရှောင်နေကြတယ်လို့ဆက်ပြောပါတယ
်ရာလူရကိုလိုဖြစ်ကြတယ်လို့တို့ချောင်းသာကတောထူးဖက်မှာတချို့ကတော့ချင်းလင်းဖက်မှာပြေးတယ်ဒါနဲ့တောထူးဖက်မှာပြေးတာပုံများတယ်ပေါ့လေ
ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကစလို့မင်းတပ်စီတဲ့ဖွဲ့နဲ့စစ်ကောင်စီတပ်သူကြား14ရက်ကြာပြစ်ခတ်ရစဲရေးသဘောတူညီချက်ဟာဇူလိုင်လ4ရက်နေ့မှာတက်တန်းကုန်ဆုံးခဲ့ပါတယ်အပြစ်ခံရစဲရေးတက်တန်းတို့ကိုဇူလိုင်18ရက်တနင်္ဂနွေနေ့မှာနှစ်ဘက်ကိုယ်စားလှယ်ဖွဲ့တွေဆွေးနွေးခဲ့တာမှာတပ်ဖွဲ့ကပြောတဲ့လက်နက်ချရေးချက်ကြောင့်သဘောတူညီချက်ပြည့်ပြည့်ခဲ့ပြီးတိုက်ပွဲဖြစ်ခဲ့တာပါမင်းတပ်မြို့နယ်ကစစ်တပ်ဖွဲ့နဲ့စစ်သားကြားဖြစ်ပွားတဲ့တိုက်ပွဲတွင်မင်းတပ်မြို့နယ်ကျေးရွာတွေကဒုက္ခသည်တောင်းကျော်စစ်ပီးတိမ်းရှောင်နေရပါတယ်အလားတူချင်းပြည်နယ်နဲ့ထိစပ်နေတဲ့စကိုင်းတိုင်းကလေးမျိုးမှာလည်းမနေ့ညပိုင်းမှာကလေးမျိုးနယ်ကာကွယ်ရေး PDF ဖွဲ့ကစစ်တပ်ကျင်းစခန်းတစ်ချို့ကိုပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ PDF ဖွဲ့ဝင်တူကပြောပါတယ
်။ဟုတ်ပါကြောက်ကြစနစ်နဲ့ပေါ့နော်။စိုက်ပွဲဖို့ဆောင်နေဝင်နေတိုက်တာကြ။ဒါအမီပိုင်းဝစီလန်ခွန်းနားမှာရယ်ဒီစားလိုက်နားမှာရယ်အနေရပေါ့။ပြီးတော့သူတို့နေတဲ့ကက်အိမ်ပေါ့နော်အဲ့ထဲတော့သူထွက်လာမယ်ဆိုတော့ချောင်းပြစ်တာရှိတယ်။အဲဒီလိုပဲနှစ်ယောက်ကြာတော့တည်ကြတယ
်အခုပြောရတဲ့အကြဆိုးနဲ့ပတ်သက်ပြီးတိချာတိမပြုတ်နိုင်သေးပါဘူးကလေးမျိုးနဲ့မင်းတပ်မျိုးနဲ့တွင်ပြေကာတက်ကမ်းမှုအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးပြီးခဲ့တဲ့ဇွန်လ15ရက်နေ့ကလည်းအရှိစီးရွာတွင်စခန်းချထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုကလေး PDF ဖွဲ့ကပြေကာတက်ကမ်းခဲ့တာမှာနှစ်ဖက်အထိကအကြဆိုးမှုတွေရှိခဲ့တယ်လို့ဒီလိုဖြစ်တဲ့တိုက်ပွဲတွေကြောင့်တိုက်ပွဲဖြစ်ပွားခဲ့တဲ့အရှိစီးရွာကြီးရွာပြင်တင်တာကြောက်ဖူးဒုံးရွယ်ကရရားထောင်ကြီးစစ်ဘေးတင်းရှောင်နေရပါတယ်ကလေးမျိုးနဲ့မှာအခုလို PDF ဖွဲ့နဲ့စစ်တပ်ကြားတိုက်ပွဲတွေရှိနေသလိုစစ်အာဏာသိမ်းမှုကိုစတင်ကန့်ကွက်တဲ့ဇာနာပြပွဲတွေလည်းနေလံပေါင်းစုံနဲ့နေစင်လိုလိုဆက်ရှိနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေစင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် ကျိုးရူဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ view ရေမြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.view.news.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ view ရေမြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ31 32နဲ့58တို့ကနေဆက်ပြီးတော့အတန်လွှင့်နေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထဲမှာတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့အတူတိုင်းရင်းသတင်းလောအစီအစဉ်စတာတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာပါ။မြန်မာပြည်ဟာဆက်လက်နဲ့ကြီးငယ်တွေကိုရောင်းဝယ်တဲ့ဈေးကွက်ကြီးဖြစ်နေတာကြားလာပါပြီ။ဒီအကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါရခင်ဗျာ။
ရုံးနေတဲ့ဇွန်လကုံကထိုင်းမြန်မာနယ်စပ်ချင်းရိုင်မှာဘူးရစင်းနဲ့အတူလက်နက်မျိုးစုံ600ကျော်ဖမ်းဆီးရမိတဲ့တရင်ဟာရှင်တန်နေတဲ့စစ်လက်နက်ဈေးကွက်ကိုမိမောင်းထိုးပြတယ်လို့ဖြစ်နေပါတယ်။မလကုံပိုင်းကလည်းမဲဆိုင်တာချီလိုက်မှာလက်ပြပုံ100ကျော်ဖမ်းဆီးရမိပြီးမေလကုံကခင်မီတနတ်30ကိုထိုင်းရဲကဖမ်းဆီးပါတယ်။မြမလက်နက်မောင်းခိုးဈေးကွက်အတွက်ရည်ရွယ်တဲ့တနတ်တွေပါ။နေစာမှာဖမ်းဆီးရမိတဲ့လက်နက်အများစုဟာတရုတ်လောက်တွေဖြစ်ပါတယ်။စီအစိုးရရဲ့စစ်တပ်နဲ့ပစ္စည်း40ရာခိုင်နှုန်းကိုရုရှားနိုင်ငံကဝယ်ယူတာလို့သိရပါတယ်။မြမစစ်တပ်ကိုလက်နက်ရောင်းတဲ့တရုတ်ကုမ္ပဏီကြီး၅ခုအကြောင်း Justice for Myanmar အဖွဲ့ကမကြာမီကဖော်ပြပါတယ်။မြမဈေးကွက်မှာတရုတ်ကလက်နက်ရောင်းနေတာကြာပါပြီ။အစိုးရကိုတရုတ်ဝင်ရောင်းတာရှိတယ်လို့အခြားတပ်ဖွဲ့နဲ့မောင်ခိုဈေးကွက်မှာလည်းရောင်းကြပါလေ။နေဆက်ဒေတာမှာစစ်လက်နဲ့ပစ္စည်းဖမ်းဆီးရမိတဲ့တရင်ဟာမြမပြည်သားတွေအဖို့တော့မထူးဆန်းတော့ပါဘူး။နှစ်ပေါင်းများစွာကြာတည်နေရတဲ့တရင်မျိုးပဲဖြစ်ပါလေ
။လွန်ခဲ့တဲ့နှစ်ဇူလိုင်လကထိုင်းနိုင်ငံမဲဆောက်နေဆက်မြို့မှာတရုတ်ပြည်လုလက်နက်ဒေါ်လာ100,000ဘူးဖမ်းဆီးရမိခဲ့တဲ့တရင်ဟာစိတ်ဝင်စားဖို့ကောင်းပါလေ။ AK-47 မောင်းပြန်ရိုင်ဖယ်ဆက်တနတ်လက်ပစ်ဘုံဆက်တနတ်နဲ့ခရင်မိကြောက်တွေကိုထိုင်းရဲကဖမ်းမိလိုက်တာပါ။အေးအေးရခိုင်လက်နက်ကင်တက်နဲ့နေဆက်အခြေဆိုင်အိန္ဒိယတဘုံတွေအတွက်ရည်ရွယ်တဲ့စစ်လက်နက်ဖြစ်တယ်လို့သိရပါတယ်။ AP လက်ကလည်းမောင်းမြန်ရိုင်ဖယ် 500 ဆက်တနတ် 30 လက်ပစ်ဘုံခရင်နဲ့တရုတ်လုံ FN6 ပခုံးတန်းမန်ပက်ဒုံးကျည်တချို့ကိုဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းမိုနာခါလီကမ်းခြေမှာဖမ်းမိတဲ့တဲ့တင်ထွက်ပေါ်လာပါတယ်။အေးအေးရခိုင်တက်ဟာ2009ကကချင်ပြည်နယ်မှာတီထောင်စင်ကစပြီးတရုတ်စစ်လက်နက်ပစ္စည်းတွေကိုသုံးတယ်လို့ဆိုပါတယ်တရုတ်ပြည်တောင်ပိုင်းကမ်းခြေကနေစစ်လက်နက်တွေကိုငါးဖမ်းသင်္ဘောတွေနဲ့တည်ယူလာတာဖြစ်တယ်လို့သိရပါတယ
်အမေရိကန်သုတေသီဒေါက်တာအန်ဒါစကောဆိုသူကအေးအေးတပ်ဖွဲ့ရဲ့ရန်ပုံငွေ95ရာခိုင်နှုန်းဟာတရုတ်ပြည်ကလာတာလို့ဆိုပါတယ်စစ်လက်နက်ပစ္စည်းတွေမကဘဲစစ်ဝတ်စုံမှာတရုတ်ကထောက်ပံ့တာဖြစ်ပါတယ်တဲ့ဗမာစစ်တပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေဟာတရုတ်လုံစစ်လက်နဲ့ကိုတုံးနေတာကြာပါပြီ။ရောက်တဲ့နှစ်ဇန်နဝါရီလ15ရက်နေ့ကရှမ်းပြည်မြောက်ပိုင်းသိန်းနီမြို့နယ်မှာတရုတ်စစ်လက်နဲ့တွေ့ဖမ်းမိတဲ့သတင်းထွက်လာပါတယ်။အဲ့ဒီအထဲမှာမြေပြင်ပြစ်109မမဒုံးကျည်နဲ့ရေရင်ပြစ် F6 ဒုံးကျည်တွေလည်းပါဝင်ပါတယ်။ကိုကတာအင်းရခိုင်ကချင်စတဲ့မြောက်ပိုင်းတပ်ဖွဲ့တွေဟာဝါပြည်နယ်ထုတ်စစ်လက်နဲ့ပစ္စည်းတွေကိုလည်းသုံးဆွဲကြပါတယ်
ရှမ်းပြည်နယ်မှာကုလုံနဲ့ KMD တရုတ်တပ်သား1000ကျော်ယူဆောင်လာတဲ့အမေရိကန်လုံစစ်လက်နက်ပစ္စည်းတွေတိုင်းသာတပ်ဖွဲ့တွေလက်ထက်ရောက်သွားတာလည်းရှိပါတယ်ဘာကဘဗမာကွန်မြူနစ်ပါတီကိုထောက်ပံ့တဲ့တရုတ်စစ်လက်နက်မျိုးစုံလဲတောင်ပုံရာပုံရှိပါတယ်ဘာကဘနေမြေမှာတရုတ်က1989ခုနှစ်မှာလက်နက်စက်ရုံတိဆောက်ပေးတယ်လို့လည်းဆိုပါတယ်လာအိုကိုပေးတဲ့လက်နက်တွေမြန်မာပြည်ရောက်သွားတာလည်းရှိပါတယ်1950ကနေ1985အထိ25နှစ်အတွင်းလက်နက်ငယ်3သိန်း
စက်သက်နှစ်၃၀၀နဲ့လောက်ချ၃၀၀အမေရိကန်ကလာအိုကိုပေးပို့ခဲ့ပါတယ်အဲ့ဒီတော့ကကမ္ဘောဒီးယားကလည်းအမေရိကန်လက်နက်ကြီးငယ်အများပြားရရှိခဲ့ပါတယ်ကမ္ဘောဒီးယားလာအိုမြန်မာနဲ့ဆက်ဆက်နေတဲ့ထိုင်းနိုင်ငံဟာစစ်လက်နက်မှောင်ကိုဈေးလို့ဖြစ်လာပါတယ်လက်နက်ကင်ပရိပကဖြစ်ပေါ်ရဒေသဟာစစ်လက်နက်ဝယ်လို့အကောင်းဆုံးနေရာဖြစ်လာပါတယ်ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်အုပ မဟာမိတ်တပ်တွေစစ်နိုင်တော့အင်္ဂလိပ်အမေရိကန်လက်နက်တွေများပြားလာပါတယ်။လွတ်လပ်ရေးရသည့်မကြာမီတပ်မတော်တိုင်ရင်အချုပ်ပုံခံထကြွရာရဲ့ကရင်တပုံထတာရဲ့ရောက်ပြည်တွင်းပဋိပက္ခကျေပြန့်လာပါတယ်။ကမ္ဘောဒီးယားပြည်တွင်းစစ်ပြီးတဲ့အခါမြန်မာပြည်ဟာစစ်လက်နက်ဈေးကွက်ဖြစ်လာပါတယ်။တိုင်ရင်တပ်ဖွဲ့တွေကအများဆုံးဝေယူကြပါတယ်။အိန္ဒိယနေစာအထိလက်နက်ဈေးကွက်ကျေပြန့်သွားပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးချိန်ကစပြီးလက်နက်ငယ်တွေမြန်မာပြည်မှာစတင်ပြန့်ပွားလာတာအခုအချိန်အထိအရှိန်ရနေတုန်းပါပဲအခုတော့လက်နက်ကြီးနဲ့ဒုံးလက်နက်တွေပါပါဝင်လာတာတွေ့ရပါတယ်တရုတ်လုံမြေပြင်ဝင်ဟင်းပြပကုန်းတန်းမန်ဖက်ဒုံးကိုဝါနဲ့ပြပိုင်းတပ်ဖွဲ့အချို့ကကင်ဆောင်ကြောင်းသိရပါတယ်စစ်အာဏာဆက်ညင်တဲ့လူငယ်တွေပါဝင်တဲ့ပြည်သူ့ကာကွယ်ရေးတပ်မှလည်းအင်အားတိုးပွားနေသလိုလက်နက်လည်းလိုအပ်နေမှာဖြစ်ပါတယ်စစ်တပ်ကြီးစိုးနေတဲ့တိုင်းပြည်မှာလက်နက်ကင်ဒေါ်လာရင်းနဲ့လက်နက်ဈေးကွက်ရှင်သန်းနေတာဖြစ်ပါတယ်ခင်ဗျာ
။ကုအောင်ခင်မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတော့ကျန်းမာရေးကဏ္ဍမှာတော့ COVID လူနာဆေးရုံကလက်မခံနိုင်ခြင်းမှာအိမ်မှာစီမံကုသမှုအကြောင်းကိုပြောပြထားပါတယ်။မြန်မာနိုင်ငံမှာ COVID-19 အဖြစ်များလွန်လာပြီးတော့ဆေးရုံတွေအလင်းမမီတော့တာကြောင့်အိမ်မှာပဲစောင့်ပြီးတော့ကိုယ့်အကူကုသရင်တည်ဆုံးရသူတွေလည်းရုတ်တရက်မြင်မာလာနေပါတယ်အထူးကသမားတော်ကြီးတွေဝိုင်းဝန်းပြုစုထားတဲ့ COVID ကုသမှုညွှန်ကြားချက် Clinical Guideline ပေါ်အခြေခံပြီးတော့ကျန်းမာရေးတာဝန်ရှိသူတူကအိမ်မှာဘယ်လိုစီမံကုသတင်တယ်ဆိုတာကိုရှင်းပြထားပါတယ်လူနာတွေဆေးရုံတက်နိုင်ရေးစီမံပေးနေရင်အိမ်မှာဆက်ဆောင်ကုသနေရတဲ့လူနာတွေကိုလည်းဖုန်းနဲ့တက်နိုင်ဆုံးဖြေကြားပေးနေတဲ့အမြင်ရင်းမဖော်လို့တဲ့ဒေါက်တာရွှေဘကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာရွှေဘခင်ဗျာကျွန်တော်တို့အခုဒီကိုဗစ်လူနာတွေတော်တော်များများပေါ့နော်ဆေးရုံတက်ဖို့စောင့်နေရချိန်မှာအိမ်မှာဘလို့အကောင်းဆုံးဒီစီမံကုသနိုင်တာတွေကိုပြောမှာမို့အခုအိမ်တွေမှာအဓိကဖြစ်နေတဲ့ဒီအသက်ရှူခက်ခဲအောက်ဆီဂျင်ကျနေတဲ့ပြဿနာအတွက်ပါတီကဆရှင်းပြကြတယ်ဆရာ
။အာကျွန်တော်တို့ဒီကျမရေးဌာနက Facebook တွေမှာပြထားတဲ့အသက်ရှူမီဟို Facebook တက်ရပြီးမီးပေါ့နော်။လူနာဟိုတက်လက်အနေထားနေရောဘေးတဆောင်လေးထားလိုက်တယ်။ပြီးတော့ခဏနားခိုင်းတယ်။ခဏနားခိုင်းပြီးတော့ဒီမှာခေါင်းရှိမှာခေါင်းတစ်လုံးဒီအလဲမှာခေါင်းနှလုံးစီပေါ့။နောက်ဆုံးမှာခေါင်းတစ်လုံးပေါ့။အဲ့ဒါဟိုခဏနားပြီးတာနဲ့မောက်ကုတ်ပေးမောက်လိုက်တော့ဒီ3နိုင်4နိုင်လောက်ကြာနေပြီးတော့မှတခါနိုင်ဝက်လောက်တခါနားပြီးရောအဲ့ဒီလိုပြန်နေခိုင်းနေပေါ့နော်အဲ့ဒီလိုနေလိုက်ရင်ဒီလူနာရှင်တွေပြောတာတော့အောက်ဆီဂျင်ဥမာ85အရှိနေတဲ့ဥစ္စာ88တို့89တို့90တို့မ90ရှိနေတာ93 94 95အဲ့ဒီလိုပြန်ပြီးရောဖြစ်သွားကြလဲဆိုတော့ကျွန်တော်ပြန်ပြောလို့ကျွန်တော်လည်းသိရပါ
ဟုတ်ကဲ့ဆရာဒီပုံစံပြောင်းပြီးတော့နေထိုင်တာအပြင်တခြားနည်းရောအောက်ဆီဂျင်ပိုရဖို့အတွက
်လေဝင်နေတဲ့ဗတ္တိလေးချင်းကောင်းအောင်လို့ပေါ့နော်ဒီကျွန်တော်တို့တိုက်ခန်းနေမှာဆိုတော့တချို့ကလည်းဒီလေစိမ့်နေတယ်ကျွန်တော်တို့လူပြောကလေစိမ့်တိုက်မှာကြောက်တယ်လေစိမ့်တိုက်ရင်ဖျားတယ်ပါ냐ဆိုတော့အမှန်မှန်တော့ဒီအခန်းတွေကိုအလုံးမပိတ်ထားနေဘူးအကုန်လုံးကတော်တော်များများအခန်းတွေကိုဖျားပြီဆိုတော့လည်းအလုံးပိတ်ပြီးတော့နေကြတယ်ပေါ့အဲ့လားတဲ့အယူအဆအမှားဖြစ်တယ်ကျွန်တော်တို့ကအခန်းတကားတွေကိုအကုန်ဖွင့်လာမှာတဘာဝလေရတယ်အဲ့ဒီတဘာဝလေကိုလက်လက်ဆက်ဆက်ကိုကောင်းကောင်းချွေချရင်ဒီမုန်းကျနေတဲ့တက်ရှူမကောင်းတာတွေပြန်ကောင်းမယ
်ဟုတ်ကဲ့နောက်ရောဆရာကြီးတကယ်လို့ဒီအသက်ရှူတာမတက်တာရောဆရာတို့ဘယ်လိုထပ်ပြီးတော့အကြံပေးလို့ရှိလဲ
အသက်ရှူတာမတက်တာဘူးပေါ့ရှင်ဘတ်တွေပါလေအောင့်တယ်ပေါ့တချို့ကလည်းမမနောက်ချောင်းထူတာများတော့SPO2 တော့မကြောက်ဘူးချောင်းကသူကြတာအဆက်မပြတ်သူလို့ဆိုတော့ကျွန်တော်ဒီဖုန်းထဲကနားတော့နေဆိုးလိုက်ရလိုက်မဟုတ်အဆက်မပြတ်ကိုသူကဆိုးတော့ဂျင်ဘတ်တွေကြောနေအောင်လာတော့သူကအသက်ရှူမကောင်းတော့တချို့ကြောက်လည်းအဲ့လိုပေါ့အောက်ဆီဂျင်မလိုဘဲနဲ့အောက်ဆီဂျင်သူကသူလိုလုံနေပြီးဆိုပြီးတော့သူကတွက်တာအမှန်မှန်တော့တကယ်တော့အောက်ဆီဂျင်မလိုဘူးချောင်းဆိုးလုံးအကြီးလို့ကြောနေခြင်းနေအောက်ဒါအောက်လာတော့ဗိုက်ကြောနေအောက်လာအဲ့ချိန်ကျတော့ကျွန်တော်တို့ကပါရာစီတမောပဲပေါ့နော်ဒါနဲ့ဒီရင်ညတဲ့ချိန် ောက်ခိုင်းတယ်အဲ့ဒီတချို့ကြတော့လာတောက်လိုက်ရင်တက်တာပါလေပေါ့တကယ်တက်ကြည့်လို့မကောင်းဘူးဆိုရင်တော့ကျွန်တော်တို့ကအောက်ဆီဂျင် level ကိုပြန်တိုင်းခိုင်းလိုက်တယ်ဥပမာအောက်ဟို SPO2 ကကျနေမယ်ဆိုလို့ပေါ့65အောက်ကိုကျနေမယ်ဆိုလို့ရှိရင်တော့သူ့အဆင့်နဲ့သူပေါ့နော်ဒီဘလောက်လီတာပေးလိုက်ဥပမာ60လောက်ဆိုရင်တော့1လီတာပေးလိုက်ပေါ့နော်80နှစ်လောက်ဆိုရင်တော့3လီတာလောက်ပေးလိုက်အဲအဲ့လိုပုံစံမျိုးလေးတွေကျန်ကျန်ပေးပြီးတော့ဖြည့်ရှင်းပါလေ
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဆရာတို့ဆေးဝါးပိုင်းဆိုင်ရာပေါ့နော်အခုလိုဆေးရုံမသွားနိုင်ခင်အိမ်မှာရှိနေတော့ဘလိုလက္ခဏာတွေပေါ်ရင်ဘလိုဆေးတွေတောက်တယ်လဲဆရာ
အဓိကတော့စားပြည့်ပြည့်ချင်းဖျားလာတယ်ကိုလက်တွေကြိုက်တယ်ချောင်းဆိုးလာတယ်ပေါ့နောက်ပြီးလေချောင်းနေတာလေချောင်းနေတာတော့ကျွန်တော်တို့ကပစ္စည်းတို့မိုင်စင်ပေါ့နော်500မီလီဂရမ်တစ်နေ့လို့တစ်ချိန်ပေါ့နော်5ရက်ကျွန်တော်တို့ကတောက်ခိုင်းပါနောက်ပြီးတော့ဗီတာမင် C ပေါ့500မီလီဂရမ်ကိုကျွန်တော်တို့တစ်နေ့တစ်ချိန်ပေးပါတယ်နောက်ပြီးတော့ခုနကြိုက်ခဲ့တဲ့အတွက်ကြောင့်ပါရာစီတမော500မီလီဂရမ်ကိုမနေ့တစ်ချိန်ညတစ်ချိန်တောက်ခိုင်းတယ်နောက်ပြီးတော့ချောင်းဆိုးတဲ့အတွက်ကြောင့်ပေါ့ဆောမျူးစ်ပေါ့နော်အဲ့ဒီအရေကိုကျွန်တော်တို့မနေ့နေ့ညပေါ့၃ညတောက်ခိုင်းတယ်ဒါမှမဟုတ်အဲ့ဒီအရေမရှိလဲတက်ဘလက်လေးတွေရှိပါတယ်ကောက်တက်ဘလက်လေးတွေကိုကျွန်တော်တို့မနေ့နေ့ည၃ညပေါ့နေပေါ့နော်အဲတနေ့နီစလုံးလို့ပေါ့ကျတော့လေကျွန်တော်တို့ဒီကဖုန်းနဲ့ကြတော့အဆင်မပြေဘူးဥမာဗီဒီယိုဒီခံနေရှိလားတခြားအန်ဒါလိုင်းကော့စ်တွေနေပေမဲ့တခါကျရင်ကျွန်တော်တို့ကဟိုမတွေ့အောင်ကိုယ်တိုင်လည်းမဆန့်အောင်ဆိုတော့ကျွန်တော်တို့အဲ့ဆေးတော့တိတ်မပေးရဘူးပေါ့ကွန်မြူနီကေးရှင်းတွေဖြစ်မှကြလို့ပေါ့နော
်ဟုတ်ကဲ့ဆရာဒီဆေးနဲ့ပတ်သက်ပြီးတော့ဆရာဘာထက်အကြံပေးချင်သေးလဲဆရာကြီ
းအရင်တော့ကျွန်တော်တို့လူမျိုးတွေကဗမာဆေးတွေဆိုလို့ရှိရင်သူညွန့်ညွန့်တဲ့အတိုင်းဂျန်တန်းတောက်ကြတယ်ပေါ့နော်အရင်တော့ဆိုရဲကျွန်တော်တို့အင်္ဂလိပ်ဆေးဆိုရဲအင်္ဂလိပ်ဆေးတွေကိုဘုမှုတိဗမာတိနဲ့ညွန့်လိုက်တယ်ကိုယ်နဲ့လည်းအဆက်လာမဆက်လာမသိဘူးအဲ့လိုဂျန်တန်းတောက်ကြရကျွန်တော်တို့လူမျိုးတွေမှများတယ်ပေါ့အော်အဲ့ဒီလိုမတော့ကြဘူးပေါ့နော်ကျွန်တော်တို့တက်သည့်တဲ့ဆယ်ဝန်နေနဲ့တိုင်ပင်ပြီးအောင်မှဈေးတွေကိုတောက်စားကျွန်တော်တို့ပို့ကောင်းတယ်ကျွန်တော်အခုဒီတက်ဝိမှာတော့တို့တော်တော်လေးဈေးတွေကိုစင်ကြင်ကြတာကျွန်တော်တွေ့ရတယ်စကင်းမွေတော့တို့တွေ့ကြုံနေရခဲ့လို့လားတော့မသိဘူးအင်္ဂလိပ်ဈေးတွေကိုလည်းတို့အရင်မတော့ဘူးဒီတက်ဆိုင်ရာဆယ်ဝန်နေနဲ့ဓမ္မတော်ညွှန်ကြားတာတွေကိုပဲသုံးဆောင်တာတွေ့ရတယ်အဲ့တခုတော့နည်းနည်းလေးပို့ပြီးတော့ awareness ဖြစ်လာတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အကောင်းဆုံးနည်းဆိုရင်အခုအချိန်နေရာနဲ့ရုံထွက်နိုင်ဖို့အတွက်ပေါ့နော်ဆရာပြောခဲ့တဲ့ဆေးရုံကဒင်းနေနဲ့အောက်ဆီဂျင်ပြင်တခြားဆရာတိကဘာအရင်ပြုချင်နေလဲ
ကာကွယ်ဆေးပေါ့နော်ကာကွယ်ဆေးလည်းကျွန်တော်တို့ကဒါလိုအပ်တာပဲကျွန်တော်တို့တော့မှကာကွယ်ဆေးတစ်ချိန်ပဲထိုးရသေးတယ်လေဟိုလူကြီးသတန်းကျော်လောက်ပဲကျွန်တော်တို့ကထိုးရသေးတာဟိုလူသတန်းကျော်လို့ရှိမှ54တန်းရှိတယ်အဲ့လေဒါမှာဒီတန်း20တော့ထိုးမယ်ဆိုရင်တော့ကျွန်တော်တို့ကာကွယ်ဆေးကအခုလိုဂိမ်းနေဆိုလို့ရှိရင်ဖြစ်နှုံးနေဆိုရင်ဟိုလိုက်မိပါမလားပေါ့နော်အဲ့ဒါလည်းစိုးရိမ်စရာတစ်ခုတော့ရှိတာပေါ့နော်အဲနောက်တစ်ခုကကျွန်တော်တို့ကိုယ့်ကိုယ်အစဉ်ချင်းပြီးနေဖို့ပဲပေါ့နော်အခုကတော့ဘာဖြစ်နေလဲဆိုတော့ဟိုမှာဘန်မာလဲတန်းစီကတော့ဘန်မာလဲလူစုလူပွေဖြစ်တယ်အောက်ဆီဂျင်တွေမလုံလောက်တော့အောက်ဆီဂျင်တွေမှာတန်းစီကတော့လူစုလူပွေဖြစ်တယ်မတော်အပ်တဲ့နေရာတွေမာတခါစုပုံနေတော့အဲ့ဒီနေရာတွေမှာလည်းလူစုလူဝေးဖြစ်တယ်ဒီလူစုလူဝေးတွေကိုကျွန်တော်လူချဲနိုင်သွားရင်ကိုယ့်ကိုယ်ကိုအိမ်ထဲမှာပဲနေပြီးတော့အတက်နိုင်ဆုံးအပြင်မထွက်ပဲနဲ့ဒီရက်ကစပြီးတော့ဗောနော်ဟိုနှစ်ပတ်ဒါမှမဟုတ်ကိုယ့်ကိုယ်တလားမထွက်ဘူးတလားကိုယ်မထွက်ဘူးဆိုလို့ရှိရင်တော့လူတိုင်းလူတိုင်းဆင်ကျင်ကြမယ်ဆိုလို့ရှိရင်ဗောနော်ဒီကျမရေးဝန်ကြီးဌာနညွှန်ကြားတဲ့အတိုင်းဗောနော်ဒီခက်ဝဲဝဲခက်ခွာခွာနေမယ်မတ်စီတက်မယ်ဘာကင်ပြီးတိုင်းကင်ပြီးတိုင်းလက်စေးမယ်ဆိုလို့ရှိရင်အထိုက်လျောက်တော်တော်လေးကိုဒီယောဂကိုချော့ချသွားနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးကျွန်တော်မမေးမိတဲ့လက်ရှိအနေအထားကိုရှင်းဆိုင်ဖို့အတွက်ဆရာအရေးကြီးဆုံးဆိုရင်ဘာထပ်ပြောချင်သေးလဲ
လက်ရှိအနေအထားကိုရှင်းဆိုင်ဖို့အတွက်ကတော့အဓိကတော့စိတ်ဓာတ်နဲ့စိတ်စေတနာမှန်ဖို့လဲလို့ရစိတ်ဓာတ်လည်းကျွန်တော်တို့ကမာဖို့လဲလို့ရဒါကြီးကိုကျွန်တော်တို့ကအချုံးပေးလို့တော့မဖြစ်ဘူးလေလူတိုင်းလူတိုင်းရရနီလာနဲ့ဒီစီကန်းနေလိုက်နာကြမယ်ဆိုရင်ကျွန်တော်တို့ကကြော်ဖြတ်နိုင်ပါပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပတ်စဉ်ကျမကြီးကနာကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကျာတော်ရီနေ့ညဘက်အတွက်နောက်ဆုံးကြံရှိတဲ့ပတ်စဉ်ကနာဖြစ်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်သတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တယင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာ COVID-19 ရောဂါလိုက်နာရမယ့်စည်းကမ်းချက်24ချက်ကိုရခိုင်လက်နက်ကိုင် AA ကထုတ်ပြန်လိုက်ပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့ကိုသွားတဲ့လမ်းကို KNU ဘက်ကအဝင်အထွက်ပိတ်ထားတာနဲ့ပတ်သက်ပြီးတော့ကရင်ပြည်နယ်ကောင်စီဘက်ကကန့်ကွက်ခဲ့တယ်ဆိုတာနဲ့မွန်ပြည်နယ်အတွင်းမှာ COVID-19 ကူးစက်ရောဂါမြင့်တက်နေသလိုဆေးဝါးတွေပြက်လက်မှုကုသမှုအခက်အခဲတွေနဲ့ကြုံနေရတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာ COVID-19 ကူးစက်သေဆုံးမှုတွေမြင့်တက်နေတာကိုတားဆီးဖို့အတွက်မိမိနေအိမ်တွေမှာနှစ်ပတ်အကြာနေထိုင်ကြဖို့နဲ့လိုက်နာရမယ့်စည်းကမ်းချက်တွေကိုဇူလိုင်လ20ရက်နေ့မှာရခိုင်အမျိုးသားအဖွဲ့ချုပ် ULAAA ရခိုင်လက်နက်ကိုင် AA ကထုတ်ပြန်လိုက်ပါတယ်ဇူလိုင်လ20ရက်နေ့ကနေဩဂတ်စ်လ4ရက်နေ့အထိကြာမြင့်မဲ့နှစ်ပတ်အတွင်းမှာစောက်ဝတ်နေရေးအခက်အခဲတွေကိုရက်ွက်ကျေးရွာမြို့အလိုက်အချင်းချင်းဝိုင်းဝန်းကူညီဖြည့်ရှင်းကြဖို့နဲ့မလိုက်နာသူတွေကိုကိုဗစ်စည်းကမ်းနဲ့အညီအရေးယူသွားမှာဖြစ်တယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလားတူအပြင်ထွက်တိုင်းနှကောင်းစည်းတက်ဖို့အလဲပတ်သွားလာခြင်းတွေမပြုလုပ်ဖို့နဲ့ဈေးဆိုင်တွေနဲ့စားတောက်ဆိုင်တွေမှာရောင်းဝယ်သူတွေအနေနဲ့နှကောင်းစည်းမဖြစ်မနေတက်ဖို့ပါဝင်လိုက်နာရမယ့်အချက်24ချက်ကိုလည်းထုတ်ပြန်ထားပါတယ်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာကိုဗစ်ရောဂါကာကွယ်ထိန်းချုပ်တဲ့အနေနဲ့ကော့ကရိတ်မြို့နယ်တွားတဲ့လမ်းကို KNU ကရင်မျိုးသားစီယုံသတ်မှတ်6ဘက်က14ရက်ကြာဝင်ထွက်ပိတ်ထားတာနဲ့ပတ်သက်ပြီးကရင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဝင်ဗိုလ်မှူးကြီးမျိုးမင်းတောင်က NCA စာချုပ်ပါချက်ထက်ကနယ်ဘက်ဆိုင်ရာကိစ္စတွေကိုဝင်ရောက်ဆွဲဖက်တာမပြုလုပ်ဖို့ဆိုပြီး KNU ဆက်ဆံရေးယုံကနေတဆင့်ဇူလိုင်လ23ရက်နေ့ရက်စွဲနဲ့ကန့်ကွက်စာပေးပို့ခဲ့ပါတယ်။အခုဖြစ်ပေါ်နေတဲ့ကိုဗစ်ရောဂါရှင်တွေဟာအမျိုးသားလူချုံရေးထိတတ်မှတ်ထားတာကြောင့် KNU ဘို့ရဲ့လမ်းညွှန်ချက်နဲ့ညီဆက်လက်လှုပ်ဆောင်သွားမယ်လို့ကရင်ကျမရေးနဲ့ကယ်ဆယ်ရေးဌာနမှဘဒူစောဒိုင်းမွန်ခင်ကပြောပါရယ်လက်ရှိကော့ကရိတ်မြို့မှာကိုဗစ်ကူးစက်မှုတွေမြင့်လာတာကြောင့်ဒေသတွင်းရောဂါမကူးစက်အောင် KNU ဘက်ကအချိန်မီဂိတ်ချပြီးအဝင်ထွက်ပိတ်ပင်ထားတာလည်းဖြစ်ပါတယ်
ချင်းပင်နယ်တောင်ပိုင်းမင်းတပ်မြို့မှာ CDF မင်းတပ်နဲ့စစ်ကောင်စီတို့အကြားအပြစ်ခတ်ရဲစဲရေးဆွေးနွေးမှုကိုဇူလိုင်လ16ရက်နေ့ကစပြီးပြည့်ပြည့်ခဲ့ပြီးဇူလိုင်လ21ရက်နေ့မနက်ပိုင်းမှာချင်းပင်နယ်နဲ့မကွေးတိုင်းနယ်စပ်ရွှေတွင်းတူးကျေးရွာမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့ပါတယ်။မင်းတပ် CDF နဲ့စစ်ကစားတပ်တွေအကြားအကြိမ်ပေါင်း20ကျော်တိုက်ပွဲဖြစ်ပွားခဲ့ရာ CDF မင်းတပ်ဘက်ကစစ်ကား6စီးကိုမိရှုဖျက်ဆီးနိုင်ခဲ့တယ်လို့စစ်ကစားတပ်သား900ဝန်းကျင်ကိုတုတ်တင်နိုင်ခဲ့တာလို့မင်းတပ် CDF ပြောရေးဆိုခွင့်ရှိသူကပြောပါတယ်မင်းတပ်မြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းမင်းတပ် CDF ဘက်ကလည်းအကြမ်းရှုံးရှိခဲ့ပြီးမေလ23ရက်နေ့ကနေဇွန်လ4ရက်နေ့အထိ CDF တပ်ဖွဲ့ဝင်24ဦးကြဆုံးခဲ့တယ်လို့ဆိုပါတယ်မင်းတပ်မြို့မှာပြီးခဲ့တဲ့ဧပြီလ24ရက်နေ့ကစပြီး We Support NUG ဆိုတဲ့စာတမ်းကတပိတ်ပြုတ်လုသူတွေကိုဖမ်းဆီးပြီးပြစ်ခတ်ရာကနေစစ်ကောင်စီနဲ့မင်းတပ် CDF တို့အကြားတိုက်ပွဲစတင်ဖြစ်ပွားလာခဲ့တာဖြစ်ပါတယ်
ကယားပြည်နယ်ဖရူစုမြို့နယ်ပေါ်လခဲမြို့နယ်ကြားနံဖဲကျေးရွာနီးတဝိုက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း900ကဒေသခံပြည်သူ 2,600 ကျော်ထွက်ပြေးသိမ်းရှောင်နေရပြီးသူတို့တွေအတွက်အရေးပေါ်အကူအညီလိုအပ်နေတယ်လို့အကူအညီပေးသူတွေကပြောပါတယ်ပလဲလဲဘလုတ်ဒိခိုကလိလျာကလောတူသောဆက်ခုနန်ခိမုန်နဲ့နံဖဲကျေးရွာရွာသား 2,600 ကျော်အတွက်ဆောင်းမိုးကချင်းတောင်စေးနဲ့စန္ဒရိခါတွေလိုအပ်နေတယ်လို့ပြောပါတယ်ဇူလိုင်လ18ရက်နေ့ကစပြီးတော့ကရင်နီတပ်မတော် KA ကရင်နီမြို့သားကာကွယ်ရေးတပ် KNDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဇူလိုင်လ19ရက်နေ့မှာစစ်ကောင်စီဘက်ကကျွရတွေထဲကိုလက်နက်ကြီးတွေနဲ့ပြေးကားခဲ့တဲ့အတွက်ရွာသားတွေဟာကျွရကနေထွက်ပြေးနေကြရပါတယ်
ချန်ပီနယ်မှာဇွန်လ3ကစတဲ့ကိုဗစ်တတိယလိုင်းကြောင့်ကိုဗစ်ကူးစက်ခံရသူစုစုပေါင်း 9,600 ကျော်ရှိနေပြီးသေဆုံးသူစုစုပေါင်း 165 ဦးရှိပြီဖြစ်ကြောင်းကိုဗစ် operation teams တွေထံကနေသိရပါဗျ။ကိုဗစ်ကူးစက်မှုအများဆုံးကလာရှိုးမြို့ဖြစ်ပြီးကိုဗစ်ကူးစက်ခံရသူ 1,300 ကျော်ရှိနေပြီဖြစ်ပါတယ်။လက်ရှိမှာတောင်ကြီးမြို့အပါအဝင်မြို့ကြီးတော်တော်များများမှာအောက်ဆီဂျင်ပန့်ဆောက်လုပ်ဖို့အတွက်စူးစမ်းနေဆဲဖြစ်တယ်လို့မြို့နယ်အသီးသီးကကျန်းမာရေးဌာနတွေကဆိုပါတယ်။ကိုဗစ်ကူးစက်မှုကြောင့်အာနာသိန်းစစ်တပ်ကထထဝင်းဝင်ကူညီဆောင်ရွက်ပေးတာတွေမတွေ့ရပဲမြို့နယ်ကျန်းမာရေးဌာနနဲ့လူမှုကူညီအဖွဲ့တွေကပဲဆောင်ရွက်နေကြတာဖြစ်ပါတယ်
จุลัยลักษณ์กุมภัยมาเจ้ามาบุยเวทาร์ตุริยาเจียงมีมูลงเงียบยานีลากันกูลัตโลกูเวโยกากุเซมุมีมาลานีเดดเวจุเอกันดามิชิช่วยสายไล่เดลูลุงเงี้ยของสังริกาเปียวบาร์เดตุริยาเจียงมีมูลงเงียบยานีลากันกูมุมยิริปาร์ติเซนโชนัยมีตะทงเฮียมากุสเลียตยังอาเซอุคันลาวลามะสุลัยลาทศกุลยานีกาซาเดมีตงเยตาเจ้ามาดรับบุยเวทาร์บิเมลัตโลเจ้ามาบุมัตินโอเรชินีมาชินีบาร์เด
ပရမကျိန်မွန်လွန်ငယ်များညီလာခံကိုနှစ်ဆောင်16ခုနှစ်မေလ19ရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ့ကနေတုံးရက်နေ
နဲ့ဇူလိုင်လရဲ့အတွင်းမှာဝန်ပြည်နယ်သုံးလုံးကကိုဗစ်ယောဂါကူးစက်ခံရသူယောဂါဖြစ်ပွားမှုကူးစက်မှုကတည်ဆုံးမှုနှုန်းမြင့်တက်လာနေတယ်လို့ဝန်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာအနန္ဒဝင်းကအခုလိုပဲပြောပါတယ်
ဒီ6လပိုင်း9လပိုင်းလတ်တဝဲပဲရှိတဲ့အချိန်မှာကိုဗစ်ယောဂါကြီး1368ဦးရှိတာဆိုတာတတိယလိုင်းဆိုတော့တေချာကြီးပေါ်ပြနေပါတယ်အဲ့ဒီတည်းမှာ198ဦးကတိမ့်ပါခဲ့ပါတယ်အဲ့တော့ဖြစ်ပေါ်မှုနှုန်းကူးစက်မှုနှုန်းပေနှုန်းတွေအားလုံးမြင့်တက်လာခဲ့ပါတယ်။အရင်အခေါက်တုန်းကဖြစ်ပွားပြီးတည်ဆုံနှုန်းပြီးတရားမှာနှစ်ရာခိုင်နှုန်းနှစ်ယောက်လောက်ပဲရှိပါတယ်။အခုတော့ဒီနေ့အထိမှဆိုရင်တရားဖြစ်ရင်4.5အဲ့တော့လူကြီးတရားဖြစ်ရင်4ယောက်ကျော်ကွယ်လွန်နေဆိုတာကိုဆရာတို့တွေ့ရှိရပါတယ်။အဲ့တော့ပေနှုန်းရောဖြစ်ပွားမှုနှုန်းရောညံပြတဲ့အနေအထားရောမပြေလည်ကရေဆိုင်နေရတယ်လို့ပြောချင်ပါတယ်။
လက်ရှိအနေထားအရမော်လမြိုင်မြို့ပေါ်မှာကိုဗစ်ရောဂါတော်တော်များများပြနေတယ်လို့ယူဆရပြီးဆေးဝါးတွေပြတ်လတ်နေတဲ့အတွက်စီကံပိတ်ထားရတယ်လို့မော်လမြိုင်မြို့ပေါ်ကဆရာဝန်တဦးကမွန်မာတာနဲ့အခုလိုပဲပြောပါတယ်
ဒါကတော့မဘလမ်းတော့ထန်ဝီရောဘုံမကလန်မတ်ထွန်ကမလေဦးကစန်ဒူ
မော်လမြိုင်မြို့ပေါ်မှာစေခန်းတော်များများပိတ်ထားပြီးမဲ့ကျွန်တော်ကလူနာတွေကိုတနာလို့စေခန်းဖွင့်ထားတယ်ကျွန်တော်တို့မိတ်ဆွေဆရာဝန်တွေရဲ့ကိုပိုင်စိတ်ယုံတွေလည်းပိတ်ထားကြတဲ့အတွက်ကျွန်တော်စိတ်ခန်းကိုဆက်ပွက်ထားတာ3-4ရက်ရှိပါပြီ။မနေ့ကလူနာ50လောက်လာပါတယ်။အဲ့ဒီလူနာ50ထဲကထက်ဝက်နိဗ္ဗာန်ဟာအနမရတာအရတာမသိကြတာဖြစ်နေတယ်။ဒါကိုကြည့်လိုက်တော့ကျွန်တော်တို့မော်လမြိုင်မြို့မှာကိုဗစ်တော်တော်ပြနေတဲ့အနေအထားရှိနေပြီ။နောက်တစ်ခုကဆေးတွေဝယ်လို့မရဖြစ်နေပြီ။ပါရာစီတမောကစမြို့ပေါ်မှာကျွန်တော်လူလှုပ်ဝယ်ခိုင်းတာမရခဲ့ဘူး
။ပါရာဒီကိုချင်း N1C လို့အိမ်သုံးဆေးဝါးတွေအပြင်ကွန်ရက်ပုံအဆုတ်သစီအဘာထရှူစီနဲ့ရင်လူဆေးတွေလည်းပြက်လာမှုရှိနေတယ်လို့မော်လမြိုင်မြို့တည်တည်မြန်ရက်ွက်ကစွမ်းဆေးဆိုင်ပိုင်ရှင်ကပြောပါတယ်။အရင်ကပါရာစီတမောတက္ကကို250ကျပ်ဒီကိုချင်း400ကျပ်ဘဲငှက်တိုက်သူ2500ကျပ်အဘာထရှူစီတဘူး600ကျပ်ကနေအခုခါမှာတော့ပါရာစီတမောတက္ကကို600ကျပ်ဒီကိုချင်း800ကျပ်ဘဲငှက်တိုက်သူ4000ကျပ်အဘာဒါရှူစီတဘူး1200ကျပ်ထိဈေးမြင့်တက်လာတယ်လို့ဆေးဆိုင်ပိုင်ရှင်ပြောပြချက်ရသိရပါတယ်ရှင်
။ဆက်ပြီးတော့ရှမ်းပြည်နယ်တာချီလိမ့်မြို့အရှေ့မြောက်ဘက်မှာရှိတဲ့မန်းရောင်မြို့ထဲမှာရေကြီးပြီးတော့ဘေးသင့်တာတွေကြောင့်စစ်ချီနေလူမှုကူညီရေးအဖွဲ့တွေကလည်းရေဘေးသင့်သူတွေစီကိုတွားရောက်ကူညီဖို့အခက်အခဲတွေဖြစ်နေကြပါတယ်။နမ်ဟောင်ကနေတင်ဆက်ပေးထားပါတယ်။
ဇူလိုင်လ18 19နဲ့20ရက်နေ့တွင်မှာမိုးတက်ထန်စွာရွာသွန်းမှုကြောင့်မိုင်းရောင်းမြို့ဟိုယန်းအုပ်စုထက်မှနမ်ဝမ်းချောင်းရေရှမ်းပြီးရွာတော်များများကိုရေရှမ်းဝင်တာဖြစ်ပါတယ်ရွာချင်းဆက်အတိကတရာကြီးပျက်စီးသွားလို့ one lot one lay one do one tong ကော့ခွိုင်လော့ငိုးရွာတွေရေပေးတင်နေပြီးလမ်းပန်းဆက်တွေရေခက်ခဲတဲ့အဲ့ဒီဒေသကိုကူညီကယ်ဆယ်ရေးပစ္စည်းအတွက်ပို့ပေးဖို့အခက်အခဲရှိနေတယ်လို့ကယ်ဆယ်ရေးမှာပါဝင်ကူညီပေးနေသူကိုဆိုင်ကပြောပါတယ်
အခါဒီအဓိကခက်ခဲရတော့ကျွန်တော်တို့လမ်းပန်းဆက်တဲ့ရေးတွေကျွန်တော်တို့တရားချိုးရတဲ့ဒီအဲရွှေညောင်ပင်ဖက်သွားတဲ့ရွာတွေကလည်းနည်းနည်းအဆက်အသွယ်ကျသွားတာပေါ့နော်ကျွန်တော်တို့ကဲတဲ့ပစ္စည်းပို့ချင်တယ်ဆိုရင်အဲတရားထိမှရက်ပြီးတော့ကျွန်တော်တို့လူနဲ့တရားတော့ပါလို့ရှိတယ်ပြီအောင်အော်ဟိုရန်အထွတ်ဝန်ပန်းအဝင်တရာကျိုးရတဲ့ဒီအဲ3-4ရွာလောက်တော့ထည့်ရပြီကအဲပြန့်ကြီးမှရှိတယ်ကျွန်တော်တို့စပါးချင်းတွေလောက်ကိုရေလွှမ်းတော့ပါတယ်ပြီတော့ဒါတော့ဧက600ဝန်းကျင်လောက်ဆိုပြီးတော့ရှင်းတော့တက်လာနွားတွေဓာတွေကတော့တည်တာတော့တွေ့တယ်တန်းဆက်မှလာတင်နေရတော့ပါလို့
မိုးဟာဗုဒ္ဓဟူးနေ့အထိဆက်တိုက်ရွာသွန်းနေတော့မဲ့ဖြစ်ပြီးမိုင်းအောင်မြို့ထဲမှာရှိတဲ့နမ်ခါကနမ်ပုံနမ်ယောင်နမ်လွေချောင်းကြီးတွေလည်းကြီးလာနေပြီဖြစ်ပါတယ်အရင်နှစ်တွေကဒီချောင်းတွေမိုးတွင်းရေရှမ်းတာရှိခဲ့ဖူးပေမဲ့ဒီတကြိမ်နမ်ဝမ်းချောင်းရေကြီးမှုကထိခိုက်ပျက်စီးမှုအများဆုံးဖြစ်တယ်လို့ကိုကြီးရေအဖွဲ့တွေကပြောပါတယ် let him ye nene jadwabi so we may ye be tide, you are dole yaga, you are dari, a sat down net, tau don ye, a tulu and ni delu, go saiga, bioware.
You mean your palate, Pawan Sinashine, Pawan Jaru, a colonel light, and what can you are. So, General Mo, ye are, say you are name, Majaro, so you know, tau don ye, one or another, Diga, General Pinapila, and a palate, so a flipping area, my pit, tau ye, my wishing was a one pier one show as a colonel light, and not.
နေအိမ်ပြည့်စည်သွားတဲ့ရွာသားတချို့ရွာပုံကြီးတောင်တွေမှာခေါလုံနေရပါတယ်လက်ရှိမှာတော့ရေဘေးထိတဲ့ရွာတွေမှာကိုပြဘိုးကူးဆက်သူမရှိပေမဲ့မယောင်မြို့မှာတော့ဘိုးကူးဆက်သူတွေရှိနေတယ်လို့သိရပါတယ်ရေကြီးရေရှမ်းမှုဖြစ်ပေါ်တဲ့ဟိုရန်အုပ်စုဟာမယောင်မြို့အရှေ့ဘက်ရှစ်မိုင်အကွာမှာရှိပါတယ်
ရခိုင်ပြည်နယ်မှာကိုဗစ်-19ကူးစက်တေဆုံးမှုတွေမြင့်တက်နေတာကိုတားဆီးဖို့အတွက်မိမိနေအိမ်တွေမှာနှစ်ပတ်အကြာနေထိုင်ကြဖို့နဲ့လက်နိုင်ရမယ့်စည်းကမ်းချက်24ချက်ကိုရခိုင်လက်နက်ကိုင်အေအေကထုတ်ပြန်လိုက်ပါတယ်။ကရင်ပြည်နယ်ကော့ကရစ်မြို့နယ်မှာယောဂါကာကွယ်ထိန်းချုပ်တဲ့အနေနဲ့
ကော့ကရစ်မြို့သွားတဲ့လမ်းကိုကန်ယူဘက်ကအဝင်ထွက်ပိတ်ထားတာနဲ့ပတ်သက်ပြီးကရင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဘက်ကကန့်ကွက်ခဲ့ပါတယ်။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ။ နောက်ဆုံးရသတင်းတွေကိုညဆယ်နာရီတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။တော်ရရှင်နေနေနဲ့ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းကိုစာရေးတာဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့စီကိုအီးမေးလ်ကပဲဖြစ်ဖြစ်ဒါမှမဟုတ် ကျွန်တော်တို့ရဲ့ Facebook စာမျက်နှာကပဲဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတစ်လက်အကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ American Dudia Nangajai, Wunji, Wendy Shaman Ha, Tangoria Nangajai, Wunji Chung E. Yong, Net, Digne, Somu Ma, Twisong Gerama, the Manangan Democracy, Lanjang, Bopianle, Yoshi Ye, Pidure, Choba Mugu, Pambu, Kuni, Peye, Kesava, Ted Twin Sunigajang, American Nangajai, Tana, Pioguenya, Net Price Cup, Piola Bare, She Asha Nanganigo, Kile Lenny, the American Nangajai, Wunji, Dudia Nangajai, Wunji, The Wendy Sharman ha Japan Dudia Nanganjai Wenji Mori Takiyu Nele Tokyo Muro Ma Jolailana Seyaniga Twisongjin Itumale Mwanenga Ma Ana Taintare Chini Ne Patalu Tetwin Suniga Jabare Now Ya Ma Japan Town Korea Dudia Nanganjai Wenji Ne Tong U Twisong Suniga Male Yama Yegu Pyoge Wadide Didaren Ki Twani De Du Wenji Sharman Yegu Kizien Twin ဆွေးနွေးပွဲတိုင်းမှာမြန်မာအရေးကိုထည့်သွင်းပြောဆိုခဲ့တယ်လို့နိုင်ငံသားရေးဌာနကထုတ်ပြန်ထားပေမဲ့အသေးစိတ်ကတော့မသိရသေးပါဘူး။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ COVID-19တက်ပြလိုင်းဟာအရှင်ရော့မသွားသေးပဲရောဂါပိုးကူးစက်မှုနဲ့သေဆုံးမှုနှုန်းဟာများပြားနေစေဖြစ်ပါတယ်။ကျန်းမာရေးနဲ့အောက်သားဝန်ကြီးဌာနကဒီကနေ့ည7:00ပြီးတော့ဟာလဲ316ရှိတယ်လို့အဲ့ဒီကြေညာချက်မှာပြောထားပါတယ်။လက်ရှိမြန်မာနိုင်ငံတွင်မှာဒီ
ဒီမနက်ကလူခွင့်ရေးနဲ့အမျိုးသမီးရဲ့တက်ကြွလှူရှားသူဒေါ်သင်းရောင်ပါဝင်ခိုင်လုံတဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးထိန်းသိမ်းခံထားသူအလုံးကိုချက်ချင်းပြန်လွတ်ပေးဖို့ Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကဒီကနေ့မှတောင်းဆိုလိုက်ပါတယ်ခင်ဗျာ။ဒီနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီညပိုင်းအစီအစဉ်ထုတ်လို့ရမှုကကိုအောင်မြတ်သူဖြစ်ပြီးတော့အင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ်။VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ရရှင်ဒီအားလုံးဘေးရန်ကင်းနိုင်ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
This program has come to